Welcome to the Voice of America in Burmese.
Mingla ba khmyar. 2019 ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Line to meter 3240 48 တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းတည်းနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါအမေရိကန်ပြည်ကုံသွဲစစ်ပွဲအချိန်မြင့်လာချိန်မှာအမေရိကန်ကတရုတ်နဲ့ညှိနှိုင်းမှုဆက်လုပ်ဖို့ဆန္ဒရှိကြောင်းပြောပါတယ်ကက်ရှမီးယားဒေသကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရကဖျက်သိမ်းလိုက်ပါပြီကုလအချက်လက်ရှာဖွဲ့ရဲ့မြန်မာဆိုင်ရာကြံဖြုတ်ချက်တွေကိုတပ်ဆိုင်ရာနိုင်ငံတွေအရေးယူဆောင်ရွက်ဖို့ကုလအတွင်းမှုချုပ်ကတိုက်တွန်းပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုရဲမင်းထွန်
းဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေတူနားဆင်ရမယ်မြန်မာနိုင်ငံသားတွေအတွက်ထူးခြားတဲ့သတင်းလာတစ်ခုမှာတော
့ Intelsat 39 has a host of customers but one of those customers is the Myanmar government their ministry
မြန်မာနိုင်ငံအတွက်ရုပ်သံထုတ်လွှင့်ပေးမယ်မြန်မာ set 2ကိုဝန်ဆောင်မှုပေးမယ် Intelsat 39 ဆက်သွယ်ရေးဂျူတူကိုဒီကနေ့အာဂတာတွင်ပြလွတ်တာအောင်မြင်ကြောင်းပြောတာကိုကြားခဲ့ရတာပါဒီသတင်းလာတဲ့အတူမြောက်ကိုရီးယားနိုင်ငံကဒီသတင်းပတ်တဲ့ဒုံချီစမ်းသပ်ဖောက်ခွဲတာနဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ရဲ့ပထမဆုံးအာရှခီးစဉ်တိုက်ဆိုင်နေတဲ့အကြောင်းတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေပေါ်စိုးရိမ်ကြောင်းအာဆီယံအဖွဲ့ကြီးကထုတ်ပြန်တဲ့ကြေညာချက်နဲ့မြန်မာမျိုးသားနှုတ်ရဲ့ဆွတ်ဆွတ်ဆာဆာကဘာပတ်မော်တော်ဆိုင်ကယ်ခီးစဉ်သတင်းတွေကိုနားဆင်ကြားပါမယ်ခင်ဗျာအခုရေ
ဆုံးတော့ဗိုလ်တုံးနဲ့မနက်ပိုင်း
နောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်
သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကတရုတ်ဟာငွေကြေးဆိုင်ရာအမျက်ထုတ်မှုတွေလုပ်နေသူလို့ကြေညာပြီးတိတာတဲ့အရေးယူမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတရုတ်နဲ့ကုန်သွယ်စစ်ပွဲကိုနောက်ထပ်အရှိန်မြှင့်မှုနီးလန်းရှာရမှာမဟုတ်ကြောင်းသမ္မတအင်ဗျူကအရေးချေပြပါတယ်။ကုန်သွယ်ဆိုင်ရာတရုတ်ညှိနှိုင်းရေးမှုတွေကသူတို့အရင်ကပေးထားတဲ့ဂရုကိုမတီးတဲ့အပြင်တိုးတက်မှုတစုံတရာမပြတ်နိုင်ခဲ့ပေမဲ့အမေရိကန်မျိုးသားစီးပွားရေးကောင်စီအကြီးအကဲလဲရီကတ်လိုကတော့ကောင်းမွန်တဲ့ယုံကြည်ချက်ထားပြီးအမေရိကန်ဘက်ကတရုတ်နဲ့ညှိနှိုင်းမှုတွေလုပ်ခဲ့တယ်လို့ဆက်ပြီးလှုံ့ဆော်ကြင်ကြောင်းတဲ့အင်ကာနေကပြောပါတယ်။နောက်ဆက်တွဲညှိနှိုင်းမှုတွေအတွက်တကားဖွင့်ထားကြောင်းနဲ့တရုတ်ကိုယ်စားလှယ်အဖွဲ့စက်တင်ဘာလလောက်မှာအမေရိကန်ပြည်ထောင်စုလာရောက်နိုင်မှုအတွက်စီစဉ်နေတယ်လို့လည်းပြောပါတယ်။နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲတွေပြီးခဲ့တဲ့သတင်းပတ်တရုတ်နိုင်ငံရှန်ဟိုင်းမှာကျင်းပခဲ့တာဖြစ်ပြီးရလကောင်တော့မရခဲ့ပါဘူး။သမ္မတထရမ့်ကတကယ်လို့တရုတ်နဲ့ဆွေးနွေးမှုသဘောတူညီချက်ဒါမှမဟုတ်တိုးတက်မှုရခင်တရုတ်ထွက်ကုန်တဲ့ပေါ်အခွန်တိုးကောက်တာကိုပြန်လျှော့တာလိုမျိုးအရေးယူမှုကိုပြန်စဉ်းစားမှုလုပ်နိုင်တယ်လို့ကတ်လူကပြောပါတယ်ဒါတကယ်လို့တိုးတက်မှုမရရင်တော့တရုတ်ပေါ်မှာနောက်ထပ်အရေးယူမှုတွေလှုပ်လာနိုင်တယ်လို့လည်းသတိပေးပါတယ
်ကက်ရှမီးယားဒေသကိုဒုတိယမြောက်နေ့အဖြစ်ဆက်ပြီးပိတ်ထားတာနဲ့အတူဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်အထူးသတ်မှတ်ချက်ကိုဖျက်သိမ်းဖို့အိန္ဒိယလွှတ်တော်ကအတည်ပြုလိုက်ပြီးပြည်နယ်ကိုခွဲခြားမယ်ဥပဒေကြမ်းကိုလည်းအတည်ပြုထားပါတယ်အသွာအလာနဲ့ဆက်သွယ်ရေးလုံးဝပြတ်တောက်နေတာကြောင့်အခုလိုအလုံးစုံပြောင်းလဲဆောင်ရွက်ချက်အပေါ်ဒေသခံတွေရဲ့သဘောထားကိုရယူဖို့ကတော့ခက်ခဲနေပါတယ်သမ္မတချက်အတွင်းပြင်မထွက်ရလိုမျိုးကန့်သက်ချက်တွေကအင်ကာနေအထိဆက်ရှိနေပါတယ်။အိန္ဒိယထင်းချုပ်တဲ့ကက်ရှမီးယားဒေသရဲ့မြို့တော်စရီနဂါထဲမှာတော့တန်ဆူးကျိုးတွေကာယံထားပြီးလူသူကင်းမဲ့နေတဲ့လမ်းမတွေပေါ်မှာတပ်ဖွဲ့တွေကင်းလှည့်နေပါတယ်။ဆယ်စုနှစ်သုံးခုကြာခွဲထွက်ရေးကြိုးပမ်းတဲ့အကြမ်းဖက်မှုတွေကြောင့်မတိမငိမ့်ဖြစ်နေတဲ့ဒေသရင်းမှာစန့်ကျင်မှုတွေကိုတားဆီးထားနိုင်ရေးအတွက်အင်တာနက်၊မိုဘိုင်းဖုန်း၊ကြိုးဖုန်းတွေအလုံးကိုဖြတ်တောက်ထားဆဲဖြစ်ပါတယ်။
IS အစွန်ရောက်ဖွယ်ထိန်းချုပ်ထားရကနေလွတ်မြောက်လာတဲ့ Syria ရဲ့ဒေသတချို့မှာအဖမ်းခံရတဲ့ IS အဖွဲ့ဝင်တချို့ကိုသူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်ပြစ်မှုတွေအတွက်ထိုက်တဲ့နဲ့ပြစ်ဒဏ်ပေးဖို့စလုပ်နေကြပါပြီ။ American ထောက်ပံ့မှုပေးထားတဲ့ SDF Syria Democratic တပ်ဦးကလက်ရှိဖမ်းဆီးထားတဲ့နိုင်ငံရခြားကလာတဲ့ IS တိုက်ခိုက်ရေးသမားက2000လောက်ရှိနေတာကိုကမ္ဘာကနေအဓိကအာရုံစိုက်နေကြချိန်မှာပဲ Syria နဲ့ Iraq က IS တိုက်ခိုက်ရေးသမားလို့တန်လျာရှိသူနောက်ထပ် 8000 လောက်လည်းအမှုရင်ဆိုင်နေကြတာဖြစ်ပါတယ်။ဒီအကျဉ်းသား 8000 လောက်ထဲကထက်ဝက်လောက်ဟာ Syria ကလာသူတွေဖြစ်မယ်လို့ American အရာရှိတွေကခန့်မှန်းပါတယ်။လက်ရှိမှာဒီအကျဉ်းသားတွေထဲကအနည်းဆုံးတချို့တလေကိုတော့အရေးယူဖို့လုပ်မဲ့ပုံရှိနေပါတယ်
။ American ပြည်တော်စု Ohio ပြည်နယ် Dayton မြို့ရဲတပ်ဖွဲ့အနေနဲ့တနင်္ဂနွေနေ့တုန်းကမြို့ရဲ့ညစေတန်းရပ်ကွက်မှာဖြစ်ခဲ့တဲ့လူစုလူဝေးတွင်ပြစ်ခတ်မှုအကြောင်းရင်းကိုရှာဖွေနေကြသလိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကတော့တနတ်သမားခေါ်နာဘက်ဟာအကြမ်းဖက်သဘောတရားတွေလွှမ်းမိုးခဲ့သလားဆိုတာကိုစုံစမ်းနေကြပါတယ်။တနတ်သမားဘက်ဟာဒီလိုအတွေးခေါ်တွေကိုစူးစမ်းခဲ့တဲ့အထောက်အထားရှိတယ်လို့ FBI အရာရှိ Todd ဝက်ကဟမ်ကအင်ကာနေမှာသတင်းထောက်တွေကိုပြောပြမိအသေးစိတ်ကိုတော့မပြောပါဘူး။တနတ်သမားက FBI ရဲ့စောင့်ကြည့်လူစင်းမှာတော့မပါဘူးလို့လည်းသူကပြောပါတယ်။တနတ်သမားရဲ့တိုက်ခိုက်မှုမှာတစုံတစ်ယောက်ကကူညီခဲ့တာမျိုးရှိသလားဆိုတာကိုလည်းစုံစမ်းစစ်ဆေးရမှုတွေကရှာဖွေနေကြပါတယ်။လူစုလူဝေတွင်ပြစ်ခတ်ခဲ့သူဘက်သာအသက်24နှစ်အရွယ်ဒေတာကောလိပ်ကျောင်းသားဖြစ်ပါတယ်။သူ့ရဲ့ညီမအပါအဝင်လူ6ဦးကိုတပ်ဖြတ်ခဲ့တာဖြစ်ပြီး26ဦးဒဏ်ရာရခဲ့ပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ UNFFM ရဲ့မြန်မာတက်မတော်နဲ့ပတ်သက်ပြီးတနင်္လာနေ့ကထုတ်ပြန်ချက်ပေါ်မှာတက်မတော်ကရောနိုင်ငံခြားရေးဌာနကပါပယ်ချပါတယ်။ကုလသမဂ္ဂကရောမြန်မာအရေးနဲ့ပတ်သက်ပြီးတရားဖွဲ့စည်းပေးထားတဲ့ဒီအဖွဲ့ရဲ့တိုက်တွန်းချက်တွေဟာအရေးကြီးကြောင်းပြောပါတယ်။ဒါအပြင်ဒီအဖွဲ့ရဲ့အချံပြုတ်ချက်တွေကိုအရေးယူဆောင်ရွက်ချက်ဖို့ကုလသမဂ္ဂအထွေမှုချုပ် Antonio Guterres ကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်တယ်လို့ကုလသမဂ္ဂအထွေမှုချုပ်ရုံးပြောခွင့် Stephen Dujarric ကအင်ကာနေ့မှာပြောပါတယ်။
The fact-finding mission, as you know, is independent of the Secretary General. It works on a mandate from the Human Rights Council. It is a very important.
ကုလအချက်အလက်ရှာဖွေရေးအဖွဲ့ကအတွင်းမှုချုပ်လက်အောက်ကမဟုတ်ဘဲနဲ့တရားလွတ်လပ်တဲ့အဖွဲ့ဖြစ်ပြီးတော့ကုလလူ့ခွင့်ကောင်စီကနေဖွဲ့စည်းပေးထားတာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတည်အရေးကြီးတဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရန်တရာဖြစ်ပါတယ်။သူတို့ပေးထားတဲ့အချံပြုတ်ချက်တွေနဲ့ပတ်သက်ပြီးသက်ဆိုင်ရာဖွဲ့ဝင်နိုင်ငံတွေအသီးသီးကနေအရေးယူဆောင်ရွက်ကြဖို့လိုပါတယ်လို့ပြောသွားတာပါ။အချက်အလက်ရှာဖွေဟာတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာပြည်ရင်းပြည်ပစီးပွားရေးလုပ်ငန်းတွေကနေရတဲ့ဝင်ငွေဟာတမတော်ကိုဆိုးရတဲ့လူခွင့်ချုပ်ပေါက်မှုတွေပြစ်ဒဏ်ကျင့်အောင်လှုပ်ဆောင်နိုင်မှုအားပေးနေကြောင်းဒီအတွက်တမတော်နဲ့ဆက်ဆက်နေတဲ့စီးပွားရေးတွေအရေးယူပိတ်ဆို့ဖို့အတွက်နိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်တာဖြစ်ပါတယ်ဒီထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတော့ဒီထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတမတော်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းဟာလက်နက်ကိစ္စစစ်ဆင်ရေးကိစ္စတွေနဲ့မသက်ဆိုင်ဘူးလို့တမတော်ပြောခွင့်ရကပြောပါတယ်
ဖိလစ်ပိုင်နိုင်ငံမှာဒီနှစ်အတွင်းချင်းကနေတဆင့်ကူးဆက်တဲ့သွေးလွန်တုတ်ကွေးကြောင့်အနည်းဆုံးလူပေါင်း622ယောက်သေဆုံးခဲ့ရတယ်လို့ပြောဆိုပြီးသွေးလွန်တုတ်ကွေးဖြစ်ပွားမှုကိုအမျိုးသားအဆင့်ကတ်ရောဂါအဖြစ်ကြေညာလိုက်ပါတယ်။အခုနှစ်ဇန်နဝါရီလကနေဇူလိုင်လ20ရက်နေ့အထိသွေးလွန်တုတ်ကွေးဖြစ်ပွားမှု 3,600 ကျော်ရှိပြီးဒီအရေအတွက်ဟာဆိုရင်ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်68ရာဂိုင်းနှုန်းများလာတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဖရန်စစ္စကိုဒူကေကအင်ကာနေရုပ်သံကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုလိုအမျိုးသားအဆင့်ကတ်ရောဂါအဖြစ်ကြေညာလိုက်တာကြောင့်ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေအနေနဲ့ရောဂါတိုက်ဖျက်ရေးအတွက်အရေးပေါ်ရန်ပုံငွေကိုအသုံးပြုနိုင်မှာဖြစ်ပါတယ်။
အိန္ဒိယနိုင်ငံလက်ရှိအာဏာရဂျန်နတယ်ပါတီခေါင်းဆောင်တစ်ဦးဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းရှူရှမာရှဝါရတ်ခာအင်ကာနီကနယူးဒယ်လီကဆေးရုံတစ်ခုမှာတည်ဆုံသွားပါပြီ။အသက်69နှစ်အရွယ်ရှဝါရတ်ခာနှလုံးရောဂါကိုပြင်းထန်စွာခံစားရတဲ့အတွက်အိန္ဒိယနိုင်ငံလုံးဆိုင်ရာဆေးသိပ္ပံဌာနကဆေးရုံကိုအရေးပေါ်တင်ခဲ့ရတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်။သူကဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ကက်ဘိနက်အဖွဲ့မှာ2014ကနေ2019မေလအထိအိန္ဒိယပြည်ပရေးရာဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူကမနစ်ကမေလထဲမှာမြန်မာနိုင်ငံကိုလာရောက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုဆွေးနွေးခဲ့သူဖြစ်ပါတယ်။
ဟောင်ကောင်ကျွန်းမှာရဲနဲ့ဆန္ဒပြသူတွေကြားညဖက်အချင်းကျန်းဖက်ထိတိုက်တွေ့ခဲ့ကြတဲ့အထွေထွေဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့ပြီးမှာတော့မီးနဲ့ကစားသူတွေမီးကြောင့်ဖေးသင့်မယ်လို့တရုတ်ဆိုရတာဝန်ရှိသူတဦးကအတိုက်အခံတွေကိုအင်ကာနေ့မှာသတိပေးလိုက်ပါတယ်။ဟောင်ကောင်ကဆန္ဒပြသူတွေစုဝေးခွင့်အခွင့်အရေးကိုအလွဲသုံးစားလုပ်ခဲ့တယ်။တစ်စိတ်တစ်ပိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအနေနဲ့တရုတ်ရဲ့အချုပ်အခြာအာဏာပိုင်မှုအပေါ်စိန်ခေါ်အကဲဆန္ဒကိုတရုတ်ဆွေရကခွင့်ပြုမှာမဟုတ်ဘူးလို့ဟောင်ကောင်နဲ့မကအိုဆက်ဆံရေးယုံပြောခွင့်ရကပြောဆိုလိုက်ပါတယ်ရှင
်ပေါ်တော့နေမနေ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းတွေကိုဒေါက်ကမျိုးသက်နဲ့မတ်သိင်ကြီးထိုက်တို့ပြောပြကြတာပါအခုတော့သတင်းဆောင်မတွေကိုဆက်လက်ပြီးတင်ဆက်သွားပါမယ်မြန်မာကပထမဆုံးအကြိမ်ကိုပိုင်ဂျူဒီယိုဖြစ်ငှားရလိုက်တဲ့ မြန်မာ set 2ပါဝင်တဲ့ Intel set 39ကိုဒီကနေ့ဩဂုတ်လ9ရက်နေ့မှာတောင်အမေရိကတိုက်မှာရှိတဲ့ပြင်သစ်ကီယာနာအတတုံးပြန်ပြစ်လွတ်တဲ့အခြေဆိုင်စခန်းကနေအောင်မြင်စွာလွတ်တော်နိုင်ခဲ့ပါတယ်။ဒီဒေါ်လာတန်ကအကြောင်းစုံကိုဆက်လက်တင်ပြမှာဖြစ်ပါတယ်ခင်ဗျာ
။ 10 9 8 7 6 5 4 3 2 1 top Allumage du Vulcan.
ဒါကတော့မြန်မာနိုင်ငံတွေ့ကျင်းနန်းဆက်သွယ်ရေးပိုအားကောင်းလာစေမဲ့မြန်မာဆက်တူးတွေအဓိကဝန်ဆောင်ပေးမဲ့ Intel Set 39ဆက်သွယ်ရေးဂျိုဒူကိုဗုဒ္ဓနေ့ဒေသစံတော်ချိန်ညနေ 3:00 နာရီခွဲကတောင်အမေရိကရှိပြင်သစ်ဂီယန်နာရဲ့ကောက်ရူဂီယန်နာအာကာသစခန်းကနေအောင်မြင်စွာလွှတ်တင်လိုက်တဲ့အသံပဲဖြစ်ပါတယ်။အဲ့ဒီဆက်သွယ်ရေးဂျိုဒူကို Maxa Technologies ကထုတ်လုပ်ပြီး Arena 5ဂျိုဒူလွှတ်တင်စဉ်ကနေပြစ်လွတ်ခဲ့တာဖြစ်ပါတယ်။ခုလိုအောင်မြင်စွာဆက်သွယ်ရေးဂျိုဒူလွှတ်တင်မှုနဲ့ပတ်သက်လို့ Intel Set ပြောခွင့်ရအမျိုးသမီး Michelle Leguidis က VOA ကိုအခုလိုအတည်ပြုခဲ့ပါတယ်
။ Intelsat 39 was launched from French Guiana today on an Ariane Espace 5.
Intelsat 39ကိုပြင်သစ်ဂီယာနာကနေဒီကနေ့ Ariane 5 Rocket လွှတ်တင်စဉ်ကနေအောင်မြင်စွာလွှတ်တင်နိုင်ခဲ့တဲ့အတွက်အားရကျေနပ်မိပါတယ်။ကျမတို့ရဲ့လုပ်ဖို့ကင်ဘက်တွေဖြစ်တဲ့ Ariane Space အပြင်ဒီဆက်သွယ်ရေးဂျူဒူကိုစောက်လုပ်တဲ့ Maxar ကိုလည်းကျေးဇူးတင်ပါတယ်
။ခုလိုလွှတ်တင်လိုက်တဲ့ Intel Set 39 ဟာအာဖရိက၊အာရှ၊ဥရောပနဲ့အရှေ့လယ်ပိုင်းရှိ Mobile Telephone လုပ်ငန်းရှင်တွေ၊စီးပွားရေးလုပ်ငန်းရှင်တွေအစိုးရအဖွဲ့အစည်းတွေအပြင်လေကြောင်းပြန်တမ်းမှုနဲ့ပြင်လဲရေကြောင်းသွားလာမှုလုပ်ငန်းတွေအတွက်ဆက်သွယ်ရေးမှာအထောက်အကူပြုစီမဲ့အပြင်ဗီဒီယိုတွေရိုက်ယူရမှာလေပိုပြီးအရေးအသွေးကောင်းစီမှာဖြစ်ပါတယ်။ခုလို Intel Set 39ဆက်သွယ်ရေးဂျိုဒူအသုံးပြုတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ Miss Leguidis ကပြောပါတယ်
။ Intelsat 39 has a host of customers but one of those customers is the Myanmar government, their Ministry of Transport and Communications.
Intelsat 39ဆက်သွယ်ရေးဂျိုဒူကိုအသုံးပြုတဲ့အခြားနိုင်ငံတွေအများအပြားရှိရမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာအစိုးရအပြင်တည်ယူပို့ဆောင်ရေးဆက်သွယ်ရေးဌာနတွေကအသုံးပြုမှာဖြစ်ပြီးသူတို့ကကျမတို့ရဲ့ C နဲ့ KU band ဆက်သွယ်ရေးဂျိုဒူလိုင်းတွေကိုအသုံးပြုမှာဖြစ်ပြီးအခုလိုအသုံးပြုခြင်းအပြင် 3G နဲ့ 4G အင်တာနက်ဆက်သွယ်ရေးလိုင်းတွေဟာမြန်မာနိုင်ငံရဲ့ပိုးပြီးဝေးလံတဲ့နေရာတွေမှာလက်လန်းမီစေဖို့အထောက်အကူပြုမှာဖြစ်ပါတယ
်မြန်မာနိုင်ငံအတွက်မြန်မာဆက်တူးဆက်သွယ်ရေးဂျိုဒူအတွက် MOTC ခေါ်မြန်မာတေယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအနေနဲ့လက်ရှိအသုံးပြုနေတဲ့ကျေးနပ်ဆက်သွယ်ရေးအင်အားထက်ပိုပြီးတည်တည်သာသာအတန်လှိုင်း bandwidth ကို speed နှုံထားရောစိတ်ချရမှုရောအရေးအသွေးကောင်းစေမှာဖြစ်ပြီးမြန်မာအစိုးရလုပ်ငန်းတွေဖြစ်တဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုနဲ့ပညာရေးလိုအစိုးရဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးချက်ချင်းပြန့်ပြန့်လူအဖွဲ့အစည်းတွေအတွက်တလှမ်းမီစေမှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ဘာဘာဘီဒုက္ခလူအရေးပေါ်အခြေအနေတွေမှာလဲဓာတ်ပုံတွေဗီဒီယိုတွေကိုလည်းပို့ပြီးအလွယ်တကူရယူနေနိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံအတွက်အရေးကြီးလာတဲ့ electronic ဘန်စနစ်ဝန်ဆောင်လုပ်ငန်းအပြင်သတင်းအချက်အလက်တွေနဲ့ဖျော်ဖြေရေးအစီအစဉ်တွေကိုလည်းမြန်မာနိုင်ငံထွန်းလက်လန်းမီအောင်ဖြန့်ချီနိုင်မှာဖြစ်တယ်လို့ Intelsat ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာဆက်တူးဆက်သွယ်ရေးဂျိုဒူဟာ2019အောက်တိုဘာလကစတင်ပြီးဒီဝန်ဆောင်လုပ်ငန်းတွေကိုစတင်နိုင်လိမ့်မယ်လို့လည်းညွှန်လင့်ထားပါတယ်။မြန်မာဆက်တူးဆက်သွယ်ရေးဂျိုဒူဟာ C bandwidth နဲ့ KU band အတန်လှိုင်းတွေကိုအသုံးပြုပြီးစုစုပေါင်း megahertz frequency 864 ထိရရှိနိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်။ဖွဲ့ဝင်ဆက်သွယ်ဦးပါဝင်တဲ့မြန်မာဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့အဖွဲ့ဟာဒီဆက်သွယ်ရေးဂျိုဒူမှားရမ်းဖို့စနစ်ကို2019ကစတင်ဆွေးနွေးခဲ့တာဖြစ်ပြီးမြန်မာဆက်တူးတွေမြန်မာနိုင်ငံအနေနဲ့စုစုပေါင်းအမေရိကန်ဒေါ်လာ155.8တန်းပေးဆောင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့လက်ရှိဆက်သွယ်ရေးဂျိုဒူဝန်ဆောင်လုပ်ငန်းတွေကိုအမေရိကန်တရုတ်ထိုင်းဗီယက်နမ်အင်ဒိုနီးရှားတို့နဲ့ခွဲပြီးငှားရမ်းအသုံးနေရတာဖြစ်ပြီးတစ်နှစ်ကိုဝန်ဆောင်ကဒေါ်လာ10တန်းကုန်ကြခဲ့တာဖြစ်တယ်လို့လည်းသိရပါတယ်ရှင
်။ဒေါ်လာလာတန်တင်ပြတော့တာပါ။ဆက်လက်ပြီးစွန်စားခရီးသွားမြန်မာသတင်းတပုတ်ကိုလည်းဆက်လက်နှာစင်ရပါမယ်။မိုင်ပေါင်းတောင်းနဲ့ချီမောင်းနေရတဲ့ဒဏ်ရတ္တယုတ္တအပြောင်းလဲဒဏ်တွေကြားက သတ်မှတ်ထားတဲ့အချိန်တိုင်းခီးရအောင်မဖြစ်မနေမောင်းနေရတာဟာသူတို့ရဲ့အဓိကစိန်ခေါ်မှုအခက်အခဲဖြစ်ကြောင်းမော်တော်ဆိုင်ကယ်ကိုစီးနဲ့မြန်မာကနေဗြိတိန်နိုင်ငံအထိမောင်းနေနေတဲ့မော်တော်လော့ခီးတော်နှစ်ဦးဖြစ်တဲ့ဆိုင်းစွန်ဖာနဲ့ကိုအောင်ကျော်ဝင်းတို့ကပြောပါတယ်။နော်ဝေးနိုင်ငံကိုရောက်နေတဲ့မော်တော်လော့ခီးတော်နှစ်ဦးကိုမော်တော်လော့ခီးတော်နှစ်ဦးကို Skype ကနေမှအင်ဂျင်ကတိုက်ရိုက်ဆက်သွယ်မိပြန်ထားပါတယ်ခင်ဗျာ
။ပြောမစွန်ကျွန်တော်အခက်ခဲဆုံးကိုရဲ့ comfort zone နဲ့ကိုနေခဲ့ရတော့လေဒီကိုဖိုက်ယူရတဲ့ဒီဟာလည်းတော်တော်ခက်ခဲတာဗျခီးကိုတည့်ရတည့်ရကိုပြီးပေါက်ဖို့ကိုကျွန်တော်က discipline နဲ့ပေါ့နော်တွားတော့တွားရတယ်ကျနိုင်ဥမာရာကူတူလေးအေးနေအချင်းနေပေမဲ့လည်းကိုကတွားနေရတာပဲနားလိုက်ပြင်လဲကျွန်တော်ဒီ visa issue တွေဒီဟိုတတ်မှတ်ထားအချင်းတွေမရောက်မှဆိုးတာလေပေါ့နော်ဒါတော့ one of the reason ကိုအောင်ကျော်ဝင်လဲရှိမှာပါဒ
ီအခက်ခဲတော်တော်များများကျွန်တော်တို့ပြောလှထားပြီးသားပေါ့နော်ဒီတဲ့ဆိုးဖို့တော့ကျွန်တော်တို့ကမျှော်လင့်ထားတာပါကိုယ်လည်းပြောပြရင်ကတော့ကျွန်တော်တို့ခက်ခဲဆုံးမှာကျွန်တော်တို့အာသင်ထားတဲ့မှာတော့ paper box ဆိုင်ငယ်နဲ့ပတ်သက်တဲ့ဟာတွေပါတယ်ဒါပေမဲ့ကံကောင်းပါလေအခုကျွန်တော်တို့တင်လာတဲ့ paper box တွေကသွားဆင်ပေးပါတယ်အာကျွန်တော်ထင်တာတော့အခုချိန်ဒီမှာတခဲလာကျွန်တော်တက်ကတော့ပေါ့နော်အေးတဲ့အချိန်မှာစီးရတာပေါ့နော်ဟိုတနေ့ကကျွန်တော်တို့ဒီ north cape သွားတော့က6 degree လောက်ပဲရှိတယ်နောက်ဒီတင်ရလဲအုပ်နေတာပေါ့နော်အဲ့ချိန်မှာကျွန်တော်တို့မြွေလည်းရှိရဲဆိုတော့အဲ့ချိန်မှာစီးရတာတော်တော်ခက်ခဲပါတယ
်အခုဖြတ်တန်းလာတဲ့နိုင်ငံတွေထဲမှာဒေသန္တရဗဟုသုတအရာလဲဒီကြုံတွေ့ခဲ့ရတဲ့ခါကျတော့အဲ့ဒါတွေကိုလည်းကျမတို့တွေ့ရပါတယ် Motor Lock Facebook ကနေပြီးတော့အဲ့ဒီထဲမှာမှဟိုတကယ်ပေါ့နော်ဟိုမြန်မာကနေပြီးတော့ဟိုလေ့လာသင်ယူစရာကောင်းတဲ့ delay စရိုက်မျိုးပေါ့လေအဲ့ဒါမျိုးလေးတွေမှတ်မှတ်သားသားရောရှိခဲ့ပါလားရှင
်ဟုတ်ဒီအခုကျွန်တော်တကယ်တမ်းတွားလာတော့လေကျွန်တော်နိုင်ငံများစွာဖြစ်တယ်မဖြစ်တာကျွန်တော်တို့တခုဘာတော့မြင်လဲဆိုကျွန်တော်ကလူသားတွေပဲပေါ့နော်တားရောင်နေတာဖွဲချရတယ်ကျွန်တော်ပြောတဲ့ဘာသာစကားတွေကဖွဲချရပါတယ်ဘာသာတရားတွေကဖွဲချရပါတယ်ဒါပေမဲ့ကျွန်တော်လူသားဖြစ်တဲ့အတွက်တော်တော်များတူပဲဒါပေမဲ့ဘယ်မှာသွားခွာလဲဆိုတော့ဒီကန်းရှိမှုတွေကျွန်တော်တူတယောက်ချင်းစီမှာတယောက်တယောက်နားလဲပေးတဲ့ဟာတွေပေါ့နော်အဲ့ဒါလေးကအရင်တစ်သေးခွာလာတယ်ကျွန်တော်ကြည့်ရတာလေကိုစီမှာလည်းပြေကုခါချာအနေနဲ့လည်းမျိုးမျိုးရှိပါတယ်သူတို့စီလည်းသူတို့ခါချာအနေနဲ့ဒါပေမဲ့ဒီဘက်ပိုင်းရောက်လာလေသူတို့ပြင်ဒီလက်ရှိရောက်နေနော်ဝေးတို့ကျွန်တော်ဖင်လန်တို့ပါဆိုအရန်ကို self discipline အရန်များတယ်လမ်းဆိုရင်ကျွန်တော်ဖြူးနေရပဲတကယ်တမ်းကျွန်တော်လီဗာကိုဖွင့်ကုန်ပြီးမောင်းရင်ကျွန်တော်150နေရာမောင်းလို့ရမယ်ဘယ်သူမှမမောင်းသူတက်မှတ်ထားရဲ့ပြီးနေမောင်းတယ်ဒါဆိုဘယ်သူမှမရှိရနေရတယ်ကင်မရာလည်းမရှိဘူးသူကလည်းသူမောင်းနေတာဒီမျိုးတဲ့ဝင်မဲ့ဆိုရင်လည်းတကယ်လူတွေတူတောင်တောင်နားလဲပြီးတော့ဒီမှာ construction နေရာဆိုလည်းတကယ်စနစ်ကြမောင်းပေးတယ်စပိန်သမားကိုတော်မယ်ဆိုရင်ဘယ်လိုပြောကတ်ပြီးကြော်ရမျိုးတွေမရှိဘူးလမ်းလျှောက်တဲ့လူဆိုရင်လည်းစောင့်ပေးတယ်အဲ့လိုပေါ့နော်အများကြီးကြက်လေးတိလေးရအများကြီ
းအခုဒီကိုအောင်ကျော်ဝင်းတို့ဒီစိုင်းစွန်ဖာတို့ဒီခီးစင်ကလည်းအရင်1950ခုနှစ်တဝိုက်ကဥပတုတ်နဲ့ဒေါ်တင်တင်စိန်တို့ပထမဆုံးချိန်သူတို့ကဘာပတ်ခဲ့တဲ့ခီးစင်ကိုအားကြပြီးဖြစ်လာတဲ့ခါကျတော့ဒေါ်တင်တင်စိန်ပြောပြချက်တွေအရဆိုသူတို့ခစ်တုံးကဖြတ်တန်းခဲ့ရတဲ့ဟာတွေကပို့ပြီးခက်ခဲတယ်လေအခုဖြတ်တန်းခဲ့ရတဲ့အတွေ့အကြုံနှိုင်းရှင်ရောဘယ်လိုအခြေအနေရှိလဲ
ကျွန်တော်ထင်တာကတော့ဗောနော်ဒီအဖွားတို့ခစ်တုံးကလည်းအများကြီးဗောနော်ခက်ခဲတွေရှိခဲ့တယ်နောက်သူတို့ဘက်မှာကျတော့ဒီအထူးသဖြင့် technology ကအရန်ကိုအထောက်ကူအများကြီးပေးပါကျွန်တော်တို့ဆိုအခုတောက်လျှောက်သွားတာ GPS တော့မပါတော့ဒါပေမဲ့ Google Map နဲ့ပေါ့နော်တောက်လျှောက်သွားတယ် Google Map ကတခုပုံကောင်းတာကျွန်တော်တို့ဒီကျွန်တော်တို့သွားတဲ့ land ပေါ်မှာရှိတဲ့ attraction တွေအတိအသင့်နေရာတွေပေါ့နော်အများကြီးကျွန်တော်တို့လေ့လာပြစ်တယ်အဲ့ဒါတွေကတော်တော်လေးဟိုအထောက်ကူပြုတယ
်ဟုတ်ကဲ့အခုလို့ဒီမြန်မာစိုက်ကယ်သမားနှစ်ဦးအဲ့လိုကဘာပတ်တဲ့ခီးစင်မှာအခုနိုင်ငံတွေဖြတ်တော့ဒေတာခံတွေနဲ့တွေ့တဲ့အခါကျတော့အဲ့ဒီနိုင်ငံကလူတွေရဲ့တုံ့ပြန်ချက်တွေဘယ်လိုတွေ့ရလဲရှင်
ဟုတ်ပါဘူး you are crazy ပြောတာပဲ
you are crazy တယ
်ဟိုပါပါ in a good way ပြောတာ
ပါ in a good way ပါသူတို့တော်တော်များများကျွန်တော်တို့တက်တဲ့နိုင်ငံဥမာတရုတ်ပဲဖြစ်ဖြစ်ဒီအခုကျွန်တော်မွန်ဂိုပဲဖြစ်ဖြစ်ရုရှားရောကုလကီရောက်နေနော်ဝေးရောပေါ့နော်ဒီချင်းဆိုတာနော်ဝေးမှာဒီ group ကဆိုင်ရင်သမားတွေတော်တော်များလာကြတယ်နိုင်ငံစုံကလာကြတယ်ဒီဝီနီယာပါဘီပေါ့နော် Netherlands တို့ Spain တို့ဂျုံလန်းမှာတောက်ချော့တွေ့အဲ့တို့ကြည့်တယ်ဆိုင်ငယ်ကြည့်တယ်ပြီးရင်တို့နံပါတ်ပြအောင်ကြည့်တယ်အေးမင်းတို့ဘယ်ရလဲပါနံပါတ်ပြလဲသူတို့နိုင်ငံလိုမျိုးလောက်တာပေါ့ကျောင်းနိုင်ငံပြနံပါတ်ပြတမျိုးကိုသူစီမှာအလံလေးတွေဒီ European အလံလေးပါအဲ့နဲ့မေးလိုက်ပြောလိုက်မြန်မာဘာမာဆိုရင်တို့ယူဒနာဘာမာလားအေးဟုတ်တယ်ဆိုဟာသူတို့တော်အော်ဝဲဘယ်လောက်ရှိဆို1000ကျော်3000ဆိုဟာ you are crazy ပေါ့နော် respect man နဲ့ဘာညာပေါ့နော်အဲ့လိုကတော့အော်ကြရင
်အခုဒီဖြတ်တန်းလာတဲ့ခီးစဉ်တခြားမှာအကြောင်းမျိုးမျိုးကြောင့်ဒီရောက်နေတဲ့မြန်မာတွေနဲ့ရောတွေ့ခဲ့လားရှင
်ဟုတ်ကဲ့တွေ့ခဲ့တယ်ကျွန်တော်အထူးသဖြင့်ရုရှားမှာတော့ကျွန်တော်ဒီတောင်းတက်နေတဲ့ညီငယ်လေးတွေနဲ့တွေ့ခဲ့တယ်အဲသူတို့တွေဆိုရင်တကယ်မြန်မာခင်မင်းချက်ကျွေးရယ်
ပြန်လာမှလည်းတွေ့တယ
်ပြန်လာမှလည်းတွေ့တယ်အခု
နော်ဝေမှာတော့အခုအော့စလိုမှာတွေ့ဖို့တော့ဟုတ်ကဲ့စကားတွေတော့ပြောထားပါလေ
ဒီနော်ဝေးကနေပြီးတော့ရှေ့ဆက်မဲ့ခီးစဉ်စီစဉ်ထားတာပေါ့နော်ရထားချက်တွေလည်းပြောပြပါအောင်ရှင
်ကျွန်တော်တို့အခုနော်ဝေးတောင်ဘက်ပိုင်းကိုသွားဖို့ကျွန်တော်တို့ဒီအော့စလိုပြောင်းဝင်မှာပေါ့နော်အော့စလိုကနေပြီးတော့ကျွန်တော်တို့စတော့ခ်ဟ ோம் အမ်ဆွီဒင်ဝင်မယ်အဲ့ရနေတဲ့ဆင်ကျွန်တော်တောင်ဘက်ဆင်းမယ်အဒန်မတ်အဂျာမနီအနယ်သာလန်ဘယ်လ်ဂျီယမ်စသဖြင့်ပေါ့နော်ကျွန်တော်တို့UK ကိုဒီလောက်ကုန်တော့မှတ်ထားပါလေဒါမှမဟုတ် last week လောက်ပ
ါမဲအင်ဂျင်နိုင်ဆက်သွယ်မေးမြန်းကြတာပါအခုတော့နိုင်ငံကသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်မြောက်ကိုရီးယားနိုင်ငံကအင်္ဂါနေ့အစောပိုင်းမှာတာတိုဖြစ်ပဲထိန်တက်ဒုံးကျည်တွေပင်လယ်ထဲကိုပြစ်လွတ်ခဲ့ပြီးဒီတစ်ပတ်ဒီသတင်းပတ်တည်းပြုလုပ်ပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီရေးလက်ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့လမ်းကြောင်းတစ်ကိုရှောက်လန်းနိုင်တယ်လို့လည်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်ပြစ်လွတ်မှုဟာအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဝန်ကြီးတဲ့အဖြစ်စတင်တာဝန်ထမ်းဆောင်နေတဲ့ Mark Esper ရဲ့ Asia Pacific ဒေသတွင်လည်းရောက်တဲ့ပထမဆုံးအချိန်ခီးစဉ်နဲ့လည်းတိုက်ဆိုင်နေပါတယ်ဒေတာရင်းတက်မှမှုတွေတိုးလာချိန်နဲ့တွားရောက်ခဲ့တဲ့ဒီကိစ္စမှာဝင်းကြီးအက်စပါနဲ့အတူလိုက်ပါလာတဲ့ VOA ပင်တကွန်သတင်းထောက်ကာလာပပြသတင်းပို့ဖို့ချက်ကိုတော့ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါရခင်ဗျာ
မြောက်ကိုရီးယားကသတင်းနှစ်ပတ်ကြာကာလအတွင်းမှာပဲစရုပ်ထအချိန်မြောက်ဒုံးကျည်ပြလွတ်လိုက်တာလည်းဖြစ်ပါတယ်ဒါဟာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားနျူကလ িয়ার ဖြတ်သန်းရေးဆွေးနွေးပွဲတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာမြောက်ကိုရီးယားဘက်ကနေတိတိတတ်တာရန်ဆလိုက်တာဖြစ်ပါတယ် Center for American Progress ဌာနကRudy D. Leon Garo, North Korea's leadership is waving like that.
The clock is running, and these missile tests are really not a step in the right direction.
အချိန်ကဒီတိုင်းရပ်မနေသလို North Korea ရဲ့ဒီဒုံးကျည်စမ်းသပ်မှုတွေကလည်းတကယ်လမ်းကြောင်းမှန်အတိုင်းသူတို့ရှောင်နေတာမျိုးမဟုတ်ပါဘူး
။မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဂျပန်နဲ့တောင်ကိုရီးယားတို့နဲ့ဆွေးနွေးပွဲတွေလုပ်ဖို့ American ကာကွယ်ရေးဝန်ကြီးသက် Mark Esper တွားတဲ့အချိန်မှာပဲ North Korea ကတာတိုပြစ်ဒုံးကျည်တွေကိုပင်လယ်ထဲနောက်ဆုံးဆန့်သက်ပြစ်လွတ်လိုက်တာဖြစ်ပါတယ်။ဝင်းကြီးအက်စပါကတော့အမေရိကန်ဘက်ကအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်
။ My understanding is they are short range ballistic missiles. I wouldn't say we don't do anything. We monitor these very closely.
တာတိုပြစ်ပဲထိန်တက်ဒုံးကျည်တွေလို့ကျွန်တော်နားလည်ပါတယ်။ကျွန်တော်တို့ဘက်ကဘာမှမတုံ့ပြန်ပဲတော့နေမှာမဟုတ်ပါဘူး။ဒီကိစ္စအတွက်ကျွန်တော်တို့အနီးကပ်စောင့်ကြည့်နေတာပါ။သူတို့ဘာလုပ်နေလဲဆိုတာသေချာနားလည်အောင်လုပ်ပြီးဘာကြောင့်ဒီလိုလုပ်ရတယ်ဆိုတာကိုပါနားလည်ဖို့စ조사နေပါတယ်။ဒါပေမဲ့ထပ်ပြောချင်တာကတန်တမန်နီလန်းအတွက်ဆက်ပြီးတကားဖွင့်တာဖို့ကအဓိကပါ
။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေဟာကိုရီးယားကျွန်းဆွယ်ဒေသတွင်ဒီလာတဲ့ပြုလုပ်မဲ့သူတို့ရဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုပုံမှန်တဲ့ short ချပြီးကွန်ပျူတာအစီအစဉ်နဲ့တရုတ်ဖော်လေ့ကျင့်ကြမှာဖြစ်ပြီးဒါကိုမြောက်ကိုရီးယားဘက်ကမကျေနပ်ကြောင်းပြသလိုတဲ့ပုံတွေ့ရပါတယ်။မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အွန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ကြားပထမဆုံးချိန်ဖြစ်တဲ့တွေ့ဆုံခဲ့ချိန်ကစပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလေ့ကျင့်မှုတွေကိုဖျက်သိမ်းခဲ့တာဒါမှမဟုတ် short ချမှုတွေကိုလုပ်ခဲ့ကြတာပါအရင်ကပူးတွဲစီးလေ့ကျင့်မှုတွေကတော့စင်အားအလုံးရင်းနဲ့လုပ်ခဲ့တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားဘက်ကအခုလိုလိုက်ရောခဲ့တာအတွက်မြောက်ကိုရီးယားဘက်ကပြန်ပြီးလိုက်ရောဖို့မမြင်ဘူးလို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်ဒီမိုကရေစီဆိုင်ရာကာကွယ်ရေးဖောင်ဒေးရှင်းအဖွဲ့ကဘရက်ဒလီဘိုးမန်းကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကသူတို့ရဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုဖျက်ပြစ်မဲ့ပုံတော့မရှိဘူးလို့ပြောပါတယ်
။ So they're going to continue their winter training normal exercises per normal not downgrading
them any သူတို့ရဲ့ဆောင်းရာသီပုံမှန်စစ်ဆင်ရေးလေ့ကျင့်မှုကိုလုပ်နေကြတိုင်းပဲသူတို့ဆက်ပြီးလုပ်သွားမှာပါ။တိတိတသား short ချမှာတော့မဟုတ်ပါဘူး။နောက်ပြီးသူတို့ကအခုစီးရေးလေ့ကျင့်မှုကိုလုံးဝရပ်ပစ်ဖို့လုပ်ချင်တယ်ဆိုရင်တော့ဒါကမဖြစ်နိုင်တဲ့ကိစ္စပါတကယ်လို့သူ့ဘက်ကတကယ်ရိုးရိုးသားသားနဲ့သဘောတူညီချက်လိုချင်တယ်ဆိုရင်တော့အံ့ဩစရာပ
ါကာကွယ်ဝင်ကြီးကတော့မြောက်ကိုရီးယားနဲ့အလို့သဘောဆွေးနွေးပွဲတွေကိုမကြခင်မှာပဲနောက်တစ်ချီပြန်ပြီးစနိုင်ဖို့အတွက်မျှော်လင့်နေစေပ
ါမြောက်ကိုရီးယားဒုံးကျည်စမ်းသပ်မှုအကြောင်းနဲ့ဒေတာရင်းခြေနေတွေကိုတော့ခင်မျိုးသက်တင်ပြတော့တာပါဒေတာရင်းဆိုင်ရာသတင်းတပုတ်ကိုလည်းဆက်လက်နားဆင်ရပါမယ်ရှိတောင်ရှာနိုင်ငံတချို့နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းမှာတရုတ်ဘက်ကကျွန်းတုတွေတိစောက်တာပါဝင်တခြားလှုပ်ရှားမှုတွေအပေါ်စိုးရိမ်ကြောင်းအာဆီယံဖွဲ့ကြီးကကြေညာချက်ထုတ်ပါတယ်။ဒီဆောင်ရွက်ချက်တွေကဒေတာရင်းညဉ့်ညံ့ကိုရုတ်ရော့သွားစေနိုင်တယ်လို့အာဆီယံဖွဲ့ကြီးကြေညာချက်မှာပြောဆိုပေမဲ့တရုတ်နိုင်ငံရဲ့အမည်ကိုတော့တိုက်ရိုက်ထည့်သွင်းအသုံးပြုထားတာတော့မရှိပါဘူး။ Rough Jennings ရဲ့သတင်းကိုမတ်သိငိထိုင်ပြောပြပေးမှာဖြစ်ပါရခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်အတွင်းမလေးရှားကကန်ထရိုက်ချထားတဲ့ရေနံတုဖို့ရေလုပ်ငန်းတွေကိုရပ်တန့်ဖို့ရင်းနှံရှာတဲ့တရုတ်သင်္ဘောတစ်စင်းကမေလအတွင်းမှာဂျိုးပန်းခဲ့တယ်လို့အမေရိကန်ပညာရှင်အဖွဲ့တစ်ခုကပြောဆိုထားပါတယ်။ဇွန်လနဲ့ဇူလိုင်လအတွင်းမှာလဲဗီယက်နမ်နဲ့အငင်းပွားနေတဲ့ပင်လယ်ပြင်အတွင်းမှာ စူးစမ်းရှာဖွေရေးအတွက်တရုတ်သင်းမော်ဒဇင်ဝင်ရောက်ခဲ့ပါတယ်။အဖွဲ့ဝင်10နိုင်ငံပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကစိုးရိမ်ကြောင်းပြောဆိုထားပြီးတောင်တရုတ်ပင်လယ်ပြင်အတွင်းကျွန်းတူတွေတည်ဆောက်မှုနဲ့တခြားလှုပ်ရှားမှုတွေကိုရပ်တန့်သွားရေးကြိုးပမ်းလာပါတယ်။ဒီလိုဆောင်ရွက်ချက်တွေကငြိမ်းချမ်းရေးကိုရုတ်ရော့စေနိုင်တယ်လို့လည်းအာဆီယံအဖွဲ့ကြီးကကြေညာချက်ထုတ်ပြောဆိုပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တာကာလအတွင်းတရုတ်ရဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေချဲ့ထွင်မှုဟာဆိုရင်ဒီလိုမလုပ်နိုင်တဲ့နိုင်ငံတွေနဲ့ဆိုင်ရင်တင်မော်တွေအသုံးပြုဖို့နဲ့ရေနံတူးစင်တွေတိစောက်ဖို့ပိုပြီးလွယ်ကူသွားစေပါတယ်။ပင်လယ်ပြင်ပိုင်းနဲ့အငင်းပွားနေတဲ့တခြားနိုင်ငံ၅ခုနဲ့ဆိုင်ရင်တရုတ်ကစစ်တပ်ရောနှီးပညာရောတာလွန်နေတာပါ။ဩဂုတ်လ၂ရက်နေ့ကအရှိအာရှနိုင်ငံခြားရေးဝန်ကြီးများအဆင့်အစည်းအဝေးလိုမျိုးမှာကြေညာချက်ထုတ်တာမှာအာဆီယံအဖွဲ့ကြီးကအပြုသဘောဆောင်တဲ့အသုံးအနှုန်းမျိုးနဲ့ထုတ်လေရှိပါတယ်။ဒါပေမဲ့လည်းအခုတော့အာဆီယံအဖွဲ့ကြီးကသူ့ရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်အစိုးရအမျက်မထွက်စေပဲတရုတ်ရဲ့နယ်မြေချက်ထွင်မှုအပေါ်မှာမကျဉ်းနှက်ဘူးဆိုတာကိုပြသလိုလာတယ်လို့ကျွမ်းကျင်သူတွေကယုံကြည်ကြပါတယ်။ဖိလစ်ပိုင်တက္ကသိုလ်ကနိုင်ငံတကာရေချောင်းသွားလာဆက်ဆံရေးဆိုင်ရာပေါမောက်ခဂျေဘိုတန်ပါကယ်ကအခုလိုပြောပါတယ
် Something interesting change in wording probably related
စကလုံးအသုံးနှုန်းပြောင်းလာတာကစိတ်ဝင်စားဖို့ကောင်းပါတယ် VNN နဲ့မလေးရှားမှာလက်တလုံးအဖြစ်အပျက်တွေနဲ့ပတ်သက်ဆက်ဆက်တာလည်းဖြစ်နိုင်ပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းဒီလိုအဖြစ်အပျက်မျိုးတွေတပြိုင်တည်းဖြစ်ခဲ့တာကဖြစ်ရောဖြစ်စဉ်တော့မဟုတ်ပါဘူ
းဘန်ကောက်ညီလာခံကထုတ်တဲ့ကြေညာချက်မှာတော့ဘယ်နိုင်ငံဖြစ်တယ်ဆိုတာကိုအမည်တပ်မထားပေမဲ့တရုတ်ကိုစောင်းပါရိတ်ချေပြောထားတယ်လို့သုံးသက်သူတွေကယူဆကြပါတယ်တောင်တရုတ်ပင်လယ်ပြင်အရေးကိစ္စနဲ့ပတ်သက်ပြီးဝင်ကြီးတွေဆွေးနွေးခဲ့ကြပြီးဒေသမှာကျွန်းတူတွေတည်ဆောက်မှုနဲ့လှုပ်ရှားမှုတွေကိုစိုးရိမ်ကြောင်းအာဆီယံကြီးညာချက်ကဖော်ပြပါတယ်ဒီလိုရက်တွေကယုံကြည်မှုနဲ့စိတ်ချရမှုကိုလျော့ပါစေတယ်တင်းမာမှုတွေတိုးပွားလာစေပြီးဒေသရင်းငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးကိုလျော့ပါစေနိုင်တယ်လို့လဲဩဂုတ်လ၂ရက်နေ့ထုတ်အာဆီယံကြေညာချက်မှာဖော်ပြပါတယ်။တရုတ်အနေနဲ့ပင်လယ်ရေပြင်ပိုင်းနဲ့ဆက်ဆံနေတဲ့အင်းကြီးချင်းတွေနဲ့ပိုပြီးပြည်လဲရေးအမေရိကန်နဲ့မဟာမိတ်တွေကဖိအားပေးတယ်ဆိုတဲ့အသုံးနှုတ်မျိုးကိုလည်းကြေညာချက်မှာပါရှိပါတယ်။ဥပမာအားဖြင့်တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာခုံပေါင်းသွားလာခွင့်နဲ့လေကြောင်းပြန်တန်းခွင့်တို့ကိုအာဆီယံဝန်ကြီးတွေအနေနဲ့အားပေးထောက်ခံကြောင်းကြေညာချက်ကဖော်ပြပါတယ်။စင်ကာပူနိုင်ငံတကာဆက်ဆံရေးဆိုင်ရာအဖွဲ့ကအကြီးအကဲပညာရှင် OE Sun ကအခုလိုပြောပါတယ
် On the one hand I think many of the claimant countries
တခြားတစ်ဖက်မှာတော့ပိုင်ဆိုင်ပါတယ်လို့ပြောနေတဲ့နိုင်ငံတွေကကျွန်းတွေတည်ဆောက်နေတာတွေနဲ့ကင်းလက်သွားလာမှုတွေများလာတဲ့အပေါ်စိုးရိမ်နေကြပေမဲ့တရုတ်ကတော့ရံမလုပ်ချင်ကြပါဘူ
းပြီးခဲ့တဲ့သတင်းဘက်ကအာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲတွေမှာတော့တရုတ်အစိုးရတာဝန်ရှိသူတွေကတက်တက်ကြွကြွပါဝင်ခဲ့ကြတယ်လို့စင်ကာပူ ISEAS ယူဆပ်အစ်ဟက်အဖွဲ့ကပညာရှင်ထမားဆာချလန်ဖလန်ရပ်ကပြောပါတယ်။အရှိတောင်အာရှနိုင်ငံတွေနဲ့ငြိမ်းချမ်းရေးရဖို့ပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းယင်းနှိမ့်မြုပ်နှံမှုတွေကန့်လန့်ပြီးကုန်သွယ်ရေးမြင့်တင်မှုနဲ့တရုတ်တို့ဘက်ကစ조사ခဲ့တာပါ။ပင်လယ်ပြင်အရေးပရိပခမဖြစ်အောင်ကာကွယ်ဖို့ရည်ရွယ်တဲ့နှစ်ဖက်လိုက်နာရမယ့်စီမံစည်းကမ်းတွေကိုအာဆီယံနဲ့လက်မှတ်ရေးထိုးလို့တယ်လို့တရုတ်ဘက်ကပြောပြီးပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဆွေးနွေးခဲ့ကြပါသေးတယ်။စင်ကာပူ ISEAS ယူဆပ်အစ်ဟက်အဖွဲ့ကပညာရှင်ထမားဆာချလန်ဖလန်ရပ်ကပြောပါတယ
်။မူကြမ်းကိုမြန်မြန်ဆက်ဆက်ညီနိုင်နိုင်ဖို့အတွက်တရုတ်ဘက်ကအလုပ်အဆင့်ဆွေးနွေးမှုတွေကိုပိုပြီးလှုပ်ချင်နေပါတယ
်။အကျယ်ဝင်းစတူယန်ကီလိုမီတာ 3.5 သန်းကျယ်တဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးဒါမှမဟုတ်လေအစိအပိုင်းတွေပိုင်ဆိုင်နေဆိုတော့တရုတ်ရဲ့ပြောဆိုထားချက်အပေါ်မှာတော့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်ထိုင်ဝမ်တို့နဲ့အငင်းပွားနေကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA မြန်မာအတန်ရဲ့ American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီတိဆက်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်မနက်6နာရီခွဲကနေ9နာရီအစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့ line meter 24 40နဲ့51တို့အပြင် line length meter 190 kHz 1905တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကလည်း radio ထုတ်လွှင့်နေတဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်နဲ့ American EDM သုံးမနက်ခင်းအင်္ဂလိပ်စာသတင်းစာကိုသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရပါမယ်။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုလည်းဒီမနက်ပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့
ဒီတိုင်းပြောရင်ကျွန်တော်တို့ကဒီမိုကရေစီရေးခံတူရေးညရေးနော်ဒီဖက်ဒရယ်ရေးဆိုတဲ့အခြေခံဒီပေါ်မှာကျွန်တော်တို့
ရှစ်လေးလုံးလှုပ်ရှားမှုနဲ့လက်ရှိနိုင်ငံရေးမှာ88မျိုးဆက်ကျောင်းသားတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီးဆွေးနွေးချက်တွေကိုမကြာခင်နားဆင်ကြရမှာဖြစ်ပါတယ်။ဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကျောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြတ်မတ်အင်ဂျင်နိုင်တဲ့အတူကောက်နှုတ်တင်ပြလိုပါတယ်။နားဆင်ကြပါခင်ဗျာ
။ဩဂုတ်လ5ရက်နေ့ရက်စွဲနဲ့ theepochtimes.com မှာရေးသားထားတဲ့အိန္ဒိယကမြန်မာကိုရင်းငုတ်သင်္ဘောလွှဲပြောင်းရောင်းချတာဟာတရုတ်နိုင်ငံရဲ့ဒေတာရင်းဩစာလွှမ်းမိုးမှုကိုတံပြန်တာဖြစ်တယ်လို့အိန္ဒိယမီဒီယာတွေကပြောဆိုတဲ့ကောင်းစင်နဲ့ Frank Fung ရေးသားထားတဲ့ဆောင်းပါးကနေတင်ပြလိုပါတယ်။ဇူလိုင်လ29ရက်နေ့ကမြန်မာနဲ့အိန္ဒိယတို့ကာကွယ်ရေးပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးခဲ့ပြီးအိန္ဒိယကမြန်မာနိုင်ငံကိုစီရင်လေးချင်းမှုတင်တန်းပေးမှနဲ့ရေကြောင်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုလုပ်မဲ့ကိစ္စတွေပါဝင်တယ်လို့အိန္ဒိယကကီလိုကလပ်ရေငုပ်သင်္ဘောတစ်စင်းမြန်မာနိုင်ငံကိုလွှဲပြောင်းရောင်းချမှာဖြစ်ကြောင်းအိန္ဒိယနိုင်ငံထုတ် The Economic Times ကိုကိုးကားပြီးအစချီရေးသားထားပါတယ်။အဲ့ဒီနောက်အိန္ဒိယကုန်သည်ကြီးများအသင်းကအကြံပေးဖြစ်ခဲ့ပြီးအခုခါDaily Defense Review ရဲ့ Editor ချုပ်ဖြစ်နေသူ Suraf Jha ကအိန္ဒိယထုတ် The Print မှာရေးသားထားတာကိုကိုကပြီးအခုလိုရေးသားပါဗျ။အိန္ဒိယနိုင်ငံကသူ့အတွက်လည်းအရေးကြီးတဲ့ရေငုပ်သင်္ဘောတစ်စင်းကိုမြန်မာနိုင်ငံကိုလိုလိုလားလားရောင်းချလိုက်တာဟာမြန်မာနိုင်ငံနဲ့လုံခြုံရေးဆိုင်ရာနယ်ပယ်မှာနှစ်နိုင်ငံအကျိုးစီးပွားကိုပေါင်းစပ်ခြင်းနဲ့အိန္ဒိယရဲ့လူအင်ဆန္ဒကိုထုတ်ဖော်ပြတာဖြစ်ကြောင်းအဲ့ဒီအကျိုးစီးပွားဟာဘင်္ဂလားပင်လယ်အော်အရှေ့မြောက်မှာရှိတဲ့မြန်မာနိုင်ငံရဲ့ကြောက်ဖြူစိတ်ကန်းအပေါ်တည်မီနေကြောင်းတရုတ်နိုင်ငံသားမူဝါဒတစ်စိတ်တစ်ပိုင်းဖြစ်တဲ့ခေတ်သစ်ပိုလန်မှစီမံကိန်းအရတရုတ်နိုင်ငံကကြောက်ဖြူစိတ်ကန်းကိုတိစောက်နေကြောင်းအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ကြောက်ဖြူစိတ်ကန်းမှာတရုတ်နိုင်ငံရဲ့ရေတပ်အစိတ်ပိုင်းတွေလှုပ်ရှားနေတာကိုအဖြစ်ခံမှာမဟုတ်ကြောင်းရေးသားထားပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ဂျာအရေးကြောင့်မြန်မာနိုင်ငံနဲ့တန်တမာရေးအဆင်မပြေဖြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာလည်းစစ်လက်နက်ရရှိရေးမှာတရုတ်နိုင်ငံကိုပိုးပြီးအားထားလာရမှာဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံကနေ 035 Gmin Class ရေငုပ်သင်္ဘောနှစ်စင်းဝယ်ယူရရှိခဲ့တယ်လို့လည်းရေးသားထားပါတယ်ရှင
်။ဆက်လက်ပြီးဩဂုတ်လ6ရက်နေ့ရက်စွဲနဲ့ theguardian.com မှာ UK company ကမြန်မာစစ်တပ်ကိုနှိပညာရောင်းချကြောင်းကုလသမဂ္ဂပြောကြားဆိုတဲ့ Hannah Ellis Peterson ရေးသားထားတဲ့စာပေကနေကောက်နှုတ်တင်ပြလိုပါတယ်။၆လကြာစုံစမ်းစစ်ဆေးခဲ့တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFARM ရဲ့အစည်းအဝေးခန်းစာမှာမြန်မာနိုင်ငံအတွင်းမွတ်စလင်လူနည်းစုအပေါ်လူမျိုးရေးတန့်စင်မှုနဲ့လူသားဆိုင်ရာရာဇဝတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆက်ဆွဲခံနေရတဲ့မြန်မာစစ်တပ်ကို Very Post လို့ခေါ်တဲ့ UK company တစ်ခုက Pound Sterling တောင်းနဲ့ချီပြီးဤပညာတွေရောင်းချခဲ့တယ်လို့အစာကြီးရေးသားထားပါတယ်။မြန်မာကျပ်ငွေ136တန်းပေါင်းစတာလေး 9,400 ကျော်တန်ဖိုးရှိတဲ့ဤပညာရောင်းချမှုနဲ့ပတ်သက်ပြီးစင်ကာပူနိုင်ငံမှာရှိတဲ့ဂျားပွဲစားကတစ်ဆင့်ဥပဒေနဲ့စီမင်းစည်းကမ်းတွေနဲ့အညီ2014ခုနှစ်က2019ခုနှစ်အတွင်း GPS စစ်စီတွေကိုမြန်မာနိုင်ငံရေတပ်ပေးမှတိုင်းတားရေတပ်ကိုရောင်းချခဲ့တယ်လို့ Very Post Company ကပြောတယ်လို့ဆိုပါတယ်။သူတို့ကုမ္ပဏီကရောင်းတဲ့ပစ္စည်းတွေဟာပင်လယ်ရေအောက်တိုင်းတားရေလို့အရက်ပဲရေချောင်းဆိုင်ရာ applications တွေဖြစ်ပြီးကျင့်ဝတ်စံနှုန်းတွေကိုအမြင့်ဆုံးထားပြီးမှသာသူတို့ရဲ့ကုန်ပစ္စည်းတွေကိုရောင်းချောင်းအခုစီရင်ခံစာထုတ်ပြန်တာကြောင့်ကုလသမဂ္ဂရဲ့စီမင်းစည်းကမ်းတွေကိုလိုက်နာသွားမှာဖြစ်ကြောင်းလည်းကုမ္ပဏီကဆိုပါတယ် မြန်မာတပ်မတော်က2019ခုနှစ်အတွင်းရဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေမှာဥဆောင်ကျူးလွန်ခဲ့ကြောင်း2018ခုနှစ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာလည်းလုံခြုံရေးတပ်ဖွဲ့တွေကျူးလွန်ကြောင်းဖော်ပြထားကြောင်းရေးသားထားပါတယ်။အခုအစီရင်ခံစာဟာမြန်မာစစ်တပ်နဲ့စီးပွားရေးလုပ်ကိုင်နေတဲ့ကုမ္ပဏီတွေကိုအဓိကထားပစ်တင်ထားတာထင်ရှားကြောင်းမြန်မာတပ်မတော်နဲ့ဆက်နွယ်လုပ်ကိုင်တဲ့ဘယ်နိုင်ငံများစီးပွားရေးလုပ်ငန်းမဆိုနိုင်ငံယူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူ့ခွင့်ရေးဥပဒေတွေကိုချိုးဖောက်ဖို့အားပေးရာရောက်မဲ့အခြေအနေကိုရင်ဆိုင်ရမှာဖြစ်ကြောင်းနိုင်ငံကုမ္ပဏီ59ခုဟာမြန်မာစစ်တပ်နဲ့ဖက်ဆက်ဒါမှမဟုတ်စီးပွားရေးအဆက်ဆံရှိကြောင်းရေးသားထားပါတယ်။ Aberdeen မြို့အခြေစိုက် Very Post Company ဟာကမ်းလှေရေနံနဲ့သဘာဝတန်ခွေထုတ်လုပ်ရေးလုပ်ငန်းတွေကို Navigation ရင်လန်းကြောင်းသွားလာရေးဆိုင်ရာနည်းပညာတွေအဓိကထုတ်လုပ်ရောင်းချတဲ့ကုမ္ပဏီတစ်ခုဖြစ်ပြီး Belgium, ပြင်သစ်, Canada,ဩစတြီးယားနဲ့နော်ဝေးနိုင်ငံကကုမ္ပဏီတချို့လိုမြန်မာစစ်တပ်ကိုပစ္စည်းတွေရောင်းချတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာဆက်ဆွဲခံရတဲ့ကုမ္ပဏီတွေတဲကတခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီ UNFFM ဖွဲ့စည်းခဲ့တာကိုစန့်ကျင်တယ်လို့ UNFFM ရဲ့အစီရင်ခံစာကိုအတိမတ်မပြုကြောင်းတုံ့ပြန်ကြေညာခဲ့ကြောင်းစောင်းပါမှာရေးသားထားကြောင်းပါခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။အခုဆက်လက်နားဆင်ရမယ့် American Style Idiom အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လာလတ်တန်က George Crow နဲ့စီစဉ်ပို့ချပေးထားပါရခင်ဗျာ။
တွေ့တင်ပြပြီးမြေ item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက tip tip ကထိပ်ဖြာ of of ကရဲ့ the the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစဉ်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အတိအပယ်ကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Crow ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေ မမြင်နိုင်တာအများကြီးကြံနေသေးတာကို ATM အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် VOA အတွက် American Style ATM အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာပါအခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်လေလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ88မျိုးဆက်နဲ့ရှစ်လေးလုံးလှုပ်ရှားမှုပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအတွက်လူလူတရလုံးပါဝင်တောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဒီဩဂတ်စ်လ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူလူတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့လည်းဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကနေပြီးတော့လှုံ့ဆော်ခဲ့သူတွေကတော့ចောင်းသားလူငယ်တွေဖြစ်ပါတယ်ဒါကြောင့်မလို့အဲ့ဒီခေတ်ကာလမှာပါဝင်ဥဆောင်ခဲ့ကြတဲ့လူငယ်ចောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးကြပါတယ်အခုနှစ်30ကျော်ကြာလာပါပြီဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်နေတဲ့မြန်မာနိုင်ငံမှာဒီလူငယ်မျိုးဆက်တွေဟာမြန်မာနိုင်ငံရေးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့အခုဒီတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ဒီနေပယ်အသီးသီးမှရောက်နေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်3ဦးကိုပဲဖိတ်ခေါ်ထားပါတယ်။ပထမတူကတော့88မျိုးဆက်ကျောင်းသားခေါင်းဆောင်2ဦးဖြစ်တဲ့ဥက္ကုကြီးပါ။သူကတော့လက်ရှိအဖြစ်ပြည်သူ့ပါတီရဲ့ဥက္ကဋ္ဌအဖြစ်တောင်းယူဆောင်နေပါတယ်။နောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒါချုပ်ဖြစ်ပါတယ်။ကိုသက်စင်ပါသူလည်းလီလိုင်းပေါ်မှာရှိပါတယ်။သူလည်း88မျိုးဆက်ကျောင်းသားခေါင်းဆောင်2ဦးဖြစ်ပါတယ်။နောက်တူကတော့မြန်မာနိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိပ်ပါသူလည်း88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်ပါတယ်သုံးလုံးကျွန်တော်လေးလိုင်းပေါ်ရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးကျွန်တော်ဥက္ကုကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါဥက္ကုကြီးဒီရှစ်လေးလုံးမျိုးဆက်ဆိုတဲ့ကိစ္စပေါ့နော်နိုင်ငံရေးမှာစိတ်ပါတက်ကြွလာကြတဲ့ကျောင်းသားလူငယ်တွေဒီနေ့လိုမျိုးနိုင်ငံရေးအပြောင်းလဲအသွင်ကူးပြောင်းရေးလုပ်နေတဲ့အချိန်ကာလမှာအထူးသဖြင့်ရှစ်လေးလုံးမျိုးဆက်ရဲ့အခမ်းအနားဘယ်လိုနေရာမှာနိုင်ငံရေးထဲမှာရောက်နေပြီလဲနေရာပေးခံရပါလားလစ်လျှူပေးရှာခါပါလားဘလူးယူဆပါလဲဥက္ကုကြီးအမြင်သိကြပါတယ်ခင်ဗျာ
လွန်ခဲ့တဲ့32နှစ်တုန်းကတော့ကျောင်းသားလူငယ်တွေဘဝနဲ့ဒီရှစ်လေးလုံးရေတော်ဘုံကြီးမှာတက်တက်ကြွကြွဥဆောင်ပါဝင်ခဲ့ကြပြီလေအခုချိန်မှာတော့တော်တော်များများဟာ50ကျော်တန်းပေါ့ပဝန်းကျင်ရောက်လာကြတယ်နောက်ရှစ်လေးလုံးနောက်ပိုင်းဝေးတဲ့မျိုးဆက်တွေဆိုလို့ရှိရင်လည်းရှစ်လေးလုံးရေတော်ဘုံနဲ့ပတ်သက်လို့သုံးတစ်ဆလောက်ပဲပြည်ကြပြည်ကြတာမျိုးဖြစ်လာတဲ့ခါကျတော့မျိုးဆက်ကွာမှုဖြစ်လာတယ်။နောက်ကျွန်တော်တို့ဒီပဲဒါနိုင်ငံရေးပေါ်မှာဟိုပြုံနံထားတဲ့စိတ်နဲ့တောက်လျှောက်ကျွန်တော်တို့ဆောင်ရွက်နေတယ်ဆိုပေမဲ့တကယ်တကယ်အဆုံးဖြတ်ပေးနိုင်တဲ့နေရာဒီမှာတော့ကျွန်တော်တို့ရှိမနေသေးဘူး။ကျွန်တော်တို့ကဒီမိုကရေစီအပြောင်းလဲအတွက်အတတ်နိုင်ဆုံးပံ့ပိုးတဲ့ဝန်ရံတဲ့လုပ်ငန်းတွေကိုပဲစဉ်ဆက်မပြတ်ကျွန်တော်တို့ဆောင်ရွက်ကြကြပြီးတော့ဟိုပြောရရင်ကိုဖန်းကြာကြီးအဖန်းခံကြာကြီးကျွန်တော်တို့အဖန်းခံထွက်လာတယ်ဆက်လုပ်တယ်ပြန်ဖန်းခံရတယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့နေကြရပါတယ်။တော်တော်များများဆိုရင်လည်းတိုးတဲ့ရောက်တတိယနိုင်ငံတွေရောက်နေဒီသားကြီးတကွဲတကွဲတွေကုတ္တရီပြန်ပြီးတော့မစုံနိုင်သေးတဲ့အခြေအနေတွေမှာရှိနေတယ်။တချို့လည်းကြာဒီထောင်ထဲကယောဂါတွေနဲ့ဇမားကြီးကြီးကြိုက်ခံစားနေရတာဒီတချို့ကျုံနဲ့ကွယ်လွန်သွားတာတွေလည်းကျွန်တော်တို့မြင်ဆိုင်နေရပါတယ်။
ဒီနေရာမှာဥက္ကုကြီးရဲ့တူးချင်းအနေထားကိုကျွန်တော်မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ဒီရှစ်လေးလုံးမျိုးဆက်တွေထဲမှာနိုင်ငံရေးပါတီနိုင်ငံရေးအာဏာနဲ့ပတ်သက်ပြီးတော့လုံမယ်ဆိုတော့ရွေးချယ်သွားတဲ့အထက်မှာဥက္ကုကြီးဥဆောင်တဲ့အဖွဲ့ပါပါတယ်လက်ရှိဥက္ကုကြီးတို့လုံနေတဲ့နိုင်ငံရေး88မျိုးဆက်ကျောင်းသားလူငယ်ခေါင်းဆောင်တွေဝင်လုံနေကြတဲ့နိုင်ငံရေးမှာတစုံတရာအနှောက်အယှက်ရှိပါလားလုံပိုင်ခွင့်တစုံတရာရောရနိုင်ပါလား
ဟိုကျွန်တော်ကစလုပ်ကလေးကဒါနိုင်ငံရေးကို YouTube ခုံမင်စွာလုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီတစ်ပန်းတစ်စုံနိုင်ငံရေးလုံမယ်လို့ပိုင်းဖြတ်ထားတာဖြစ်ပါတယ်ဒါကြောင့်မလို့လေဒါတချို့လုံးမှာတတ်နိုင်တဲ့နေရာတွေကနေပံ့ပိုးခဲ့ပြီမဲ့ဒီ30လောက်ရောက်လာတဲ့အချိန်မှာကတော့ကျွန်တော်ဘာပြင်းမိတာလဲဆိုတော့ကျွန်တော်တို့မျိုးဆက်ဟာကိုယ့်ရဲ့နိုင်ငံရေးယူဆကိုယ့်ရဲ့စိတ်စေတနာဒါကိုယ့်ရဲ့သဘောထားတွေကိုလွတ်လွတ်လပ်လပ်ပြောနိုင်ဖို့အတွက်ဒါပါတီတစ်ခုအနေနဲ့ထူထောင်ပြီးလှုပ်တာကပိုပြီးထိရောက်မယ်လို့ယူဆပြီးတော့ဒါကျွန်တော်တို့လေးစားရာစိတ်တူကိုယ်တူတွေစုပြီးတော့ဒါပြည်သူပါတီဆိုပြီးကျွန်တော်ထောင်ပြတာပါဆိုတော့လည်းပါတီအစ်စ်ဖြစ်တဲ့အတွက်ကြောင့်လွန်ခဲ့တဲ့30ကတည်းကတည်ထောင်ခဲ့တဲ့ပါတီကြီးတွေနဲ့နိုင်ရှင်တဲ့အခါကျတော့ကျွန်တော်တို့မှာတော်တော်ကိုအခက်အခဲတွေအများကြီးကျွန်တော်တို့ကြုံရပါတယ်မြင်ဆိုင်ရပါတယ်ငွေကြေးရရရောတော်တော်များများကျွန်တော်တို့နဲ့ရင်းနှီးတဲ့လုပ်ပေါ်ပိုင်တဲ့တော်တော်များများဟာလည်းနေဒီမှာဆိုရင်တခြားပါတီမှလုပ်ပြမရှိတော့ဒါရှိနေတဲ့
ပါတီတွေမှာပဲဝင်ပြီးဆောင်ရွက်နေကြတာတွေဖြစ်တော့ကျွန်တော်အစ်စ်ထောင်ရတဲ့အခါမှာဒီရဲဘော်တွေကုစီလာရင်ရင်တောင်မှနည်းနည်းအခက်အခဲဖြစ်တာမျိုးတွေကျွန်တော်တို့ကြုံရပါတယ
်ဒုတိယအနေနဲ့ဦးသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ကုသက်စင်ကတော့လက်ရှိယနေ့ခေတ်မဂဇင်းဒီနိုင်ငံမဂဇင်းရဲ့အေဒါချုပ်ဖြစ်ပါတယ်ကိုသက်စင်ကတော့သတင်းသမားတဦးအနေနဲ့ရှိနေတယ်ဆိုတော့ကိုသက်စင်ဒီ88မျိုးဆက်ရဲ့ယနေ့ကာလအခမ်းအနားနဲ့ပတ်သက်လို့တုံ့တက်ပြီးပါအောင်ဘယ်လိုများမြင်ပါလဲ
အခုချိန်မှာကျွန်တော်တို့88မျိုးဆက်ပြီးပေါ့နော်တကယ်တမ်းပြောရရင်သူကဥပဒေပြောတဲ့အချိန်မှာပါပါတယ်တကယ်တမ်းဒုက္ခကံခဲ့ပြီးတော့ရေးစားနေကြမရောက်နေတဲ့အနည်းဆုံးပေါ့ကျွန်တော်တို့ရဲ့ရေးပေါ်ကြီးပေါ့အဲ့ရေးပေါ်ကြီးကဒီနေ့ဒီနေ့အဖြစ်ခဲ့လို့ပြောနေတဲ့ချိန်မှာကျွန်တော်တို့ဒုက္ခကလုခဲ့ကံခဲ့ပြီးတော့တူကပြစ်ဆက်ခဲ့ကျွန်တော်ရေးဖို့ရတယ်ဒီအချိန်မှာအတော်များများဆုံးတွားယူပြန်လာခွင့်မရတဲ့အချိန်မျိုးတွေ့နေရပါအဲ့ဒါကကျွန်တော်တော်တော် 1 minute ရကောင်းတဲ့အချိန်မျိုးပြောချင်ပါတယ်အဲ့ဒါကျွန်တော်ရောစဲရှိနေတဲ့ကျွန်တော်ခံစားချက်ပါအဲ့ဒါပြောချင်ပါတယ
်ဒေါက်တာရေမျိုးသိန်းကိုမေးချင်တာကတော့ခုနကကူကူကြီးပြောထားတဲ့အချိန်မှာ88မျိုးဆက်တည်းရဲ့လက်ရှိနိုင်ငံရေးခင်းချက်မှာဝိုင်းရံဆိုတဲ့အနေအထားမျိုးပဲမှပဲရှိနေပါသေးတယ်ပေါ့နော်ထင်ကြရအဓိကနေရာတွေမှာဝင်ပြီးတော့နိုင်ငံရေးနေရာတွေမှာမလုံနိုင်သေးပါဘူးဒီအခြေအနေဟာ88နိုင်ငံရေးအင်အားစုတွေရဲ့အားနည်းချက်ပဲကြောင့်ပဲလားခြားအကန့်အသတ်ရှိလို့လားဒေါက်တာရေမျိုးသိန်းအမြင်သိကြပါလေခင်ဗျအ
ဲ့ဒီလိုအခြေအနေကကျွန်တော်တို့ဒီ88မျိုးဆက်ပေါ်လေကျောင်းသားလှူရှာမှုမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်ရဲ့အားနည်းချက်လည်းပဲပါပါလေနောက်တစ်ချက်ကလက်ရှိဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်းကလည်းပဲအင်မတန်မှအကန့်အသတ်တွေရှားတဲ့အခြေအနေနဲ့လည်းဆက်ဆက်တယ်လို့ကျွန်တော်တို့မြင်ပါတယ်ဒီကနေ့ပြောရင်ကျွန်တော်တို့ကဒီမိုကရေစီရေးခံတူညီမျှရေးနော်ဒီဖက်ဒရယ်ရေးဆိုတဲ့အခြေခံဒီပေါ်မှာကျွန်တော်တို့တောင်းဆိုခဲ့တယ်တိုက်ပွဲတွေဝင်ခဲ့တယ်သို့တော်လည်းလက်ရှိအခြေအနေမှာပြန်ရှိတဲ့အခါကျတော့ကျွန်တော်တို့နိုင်ငံရေးအကြောင်းလဲဟာအင်တာမအားရစရာမရှိတဲ့အခြေအနေတစ်ခုပဲကိုဦးတည်နေရလို့မြင်ပါတယ်လက်ရှိအခြေအနေမှာဘုံချုပ်ကန်လို့လည်းမြင်မာနေသေးပါပဲဒီမိုကရေစီဆိုင်ရာဆိုင်ရုံးနေအမြဲသဘောထားတွေလည်းအားနည်းနေသေးတယ်အဘောဒီမိုကရေစီကောင်းရင်အောင်ပါဒီမိုကရေစီရဲ့အရေးအောက်ပါဟဲ့လားဟိုလွတ်စွာပုံပေါ်ခွင့်လွတ်စွာဂျီကာခွင့်တွေကိုဟဲ့လားအကန့်အသတ်နဲ့ရရှိနေသေးအခြေအနေတွေဖြစ်နေသေးတယ်ဆိုကျွန်တော်ကအဲ့လိုမြင်ပါတယ်ဒီလက်ရှိအခြေအနေမှာကျွန်တော်တို့ဘာသွားတွေ့လဲဆိုတော့နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုစစ်စစ်ကိုတည်ဆောက်ဖို့စိတ်ပိုင်းခက်ထားတဲ့သူတွေနဲ့အဲ့လိုပြည်တော်စုမျိုးကိုဒီဆောင်မှာကိုစိုးရင်ထိတ်လန့်နေတဲ့သူတွေကြားထဲမှာအားပြိုင်မှုတွေစီးကျင်းထိုးမှုတွေကတော့အခုအချိန်ထိအချိန်နဲ့ဖြစ်နေသေးပဲလို့ကျွန်တော်ကသုံးသပ်ပါ
တယ်။ဒေါက်ရှင်ချိုလှည့်ပေးကြပါတယ်။သူကဝင်ရောက်ဆွေးနွေးမြင်းများလို့ရဆိုလို့ဦးချင်းမြင့်ဒီ line ပေါ်မှာရှိပါတယ
်။ဟို88မျိုးဆက်တဲ့ကျောင်းသားကြီးရဲ့အခမ်းအနားကိုကျွန်တော်အမြင်ရတော့ဒီဟိုရေတချေရအာမန်လူငယ်လူငယ်လေးတွေပေါ့ကျွန်တော်တို့အနာချင်းစနစ်ရဲ့တိမိတ်ဒိုင်းဒီကိုနိုင်ကျင်းမှုဒီကြောင့်ကျွန်တော်တို့လူပြည်သူလူထုဘက်ကနေပြီးတော့မခံမရနိုင်ဖြစ်ပြီးတော့ကျွန်တော်တို့အနာချင်းတွေကိုတော်လှန်တဲ့နေရာမှာတကယ်ဆန်းဆန်းတော့ပုံကူတွေဖြစ်ပါတယ်နိုင်ငံရေးမျိုးရိုးဝမဟုတ်တော့လေတကယ်ပြည်သူတကယ်ရက်တည်တဲ့အမြင်နဲ့အင်မတန်ထောင်ကျတန်းကျဘဝရဲ့ရည်မှန်းချက်တွေအပြောက်ပြက်ခံပြီးတော့သူတို့ကျွန်တော်တို့တိုင်းပြည်အတွက်လှုပ်လှုပ်ခဲ့တယ်ဒါပေမဲ့အခုလဲဆရာရဲ့ကျွန်တော်တို့ဥမာဥက္ကုကြီးတို့ဆိုရင်ကျွန်တော်လူလက်ပိုင်းတွေရောက်လာပြီပါတီတစ်ခုထောင်ထားတယ်လို့ပြောတယ်ဥက္ကိုကြီးတို့ရဲ့အခမ်းအနားအင်မတန်မြင့်ပါတယ်ဒီနေ့တစ်ချိန်မှာဥက္ကိုကြီးတို့ကနိုင်ငံတော်သမ္မတမဖြစ်ဘူးလို့ဘယ်လိုမှတမပြောနိုင်ပါဘူးခင်ဗျကျွန်တော်အမြင်ထားပါပဲခင်ဗျ
ကျွန်တော်ဒေါက်တာသရရှင်တူဖိတ်ခေါ်ချင်ပါတယ်အရှင်တန်ဝရ
ဒကာကြီးဟိုတစ်ခုတည်းတိုင်အောင်မဲမြန်မာဒီမိုကရေစီကဥပမာပြရရင်တော့လူမမာနဲ့တူပါတယ်မြန်မာဒီမိုကရေစီကလူမမာလို့ဟိုမပြည့်သေးတာတမဲပဲဆလိုက်ဆက်နေရပါတယ်အားဆက်နေရပါတယ်ဥပမာလူသွားလန်းလဲသွားလန်းနဲ့ဥပမာပေးရရင်လည်းရန်ယူကိုသွားခြင်းနဲ့အကွဲရတစ်ခွဲဖြက်လန်းနိုင်သွားခြင်းနဲ့အကွဲရတစ်ခွဲဆိုပြီးနှစ်ခွဲကွဲနေပါတယ်အဲလိုနှစ်ခွဲကွဲနေတဲ့အပြင်ရှင်လေးလုံးမှလှုပ်ရှားခဲ့တဲ့ပုဂ္ဂိုလ်တွေလည်းသူတို့မနေမနာကြိုးစားကြပါတယ်ဒါပေမဲ့ဟိုကြိုးစားသည့်အားလျော်စွာကိုဆက်ပြီးတော့ပဲကြိုးစားကြအောင်ပါပါပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကတော့ဟောအစည်းအဝေးဆင်းရဲကြီးနေတဲ့လုံးမှရမှာပါအန္တရာယ်ဖြစ်နေတာကတော့နိုင်ငံတော်ဥပဒေအကြံပေးဖြစ်တဲ့ဥက္ကုညီရဲ့ခေါ်ပြောတဲ့ဂွေကအတန်ဖန်ကမြန်မာပြည်ထဲမှာပြန့်နေတော့အဲ့ဒီအတန်ဖန်ရဲ့အန္တရာယ်ဟာဒီမိုကရေစီလမ်းမှာတောင်းကြီးတစ်ဖွဲတားဆီးနေပါတယ်ဒါလေးကိုတပိဝရိယနဲ့ဝင်ဝင်ပြီးတော့ဆက်လက်ပြီးတော့ဆွေ
ဆောင်ရွက်ကြပါလို့ရှင်လေးလုံးမြေဆောင်ရွက်လက်စားနဲ့မေဒီဆေးအောင်ဆောင်ရွက်ကြကြအောင်ပါလို့ပဲဒီစဉ်အနေနဲ့တိုက်တွန်းရင်ဒီလောက်သူ
ဟုတ်ကဲ့တင်ပါဗျာတင်ပါကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးကြပါတယ်အရင်ဆုံးကိုဒေါက်တာရံမျိုးသိန်းကိုပြန်ဖိတ်ခေါ်ကြပါတယ်ခင်ဗျာကိုရံမျိုးသိန်းကြီးခုနကတော်ရရှင်တွေအပြင်လဲကြားမိမှာပါကျွန်တော်တခုမေးချင်တာကကြည့်88မျိုးဆက်နဲ့ပတ်သက်လို့လူတို့ရဲ့မြန်မာလူတို့ရဲ့လက်ရှိအဖြစ်သဘောထားမြန်မာလူတို့ရဲ့မျှော်လင့်ချက်ဘလောက်များရှိပါသေးလဲမြန
်မာပြည်သူလူထုအများစုအနေနဲ့ပေါ့လေကျွန်တော်တို့88မျိုးဆက်တွေအပေါ်မှာလက်ရှိအခြေအနေဒီမျှော်လင့်ချက်ကတော့ရှိနေသေးတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဟလာ2012ခုနှစ်လောက်ကအနေထားနဲ့လက်ရှိ2019ခုနှစ်ပေါ့လေခုနှစ်ကကလာမှာတော့ဒီလူထုရဲ့တော့စိတ်ဝင်စားမှုနဲ့လူထုရဲ့ထောက်ခံမှုဟာဟိုအတိုင်းအတာတစ်ခုဖြစ်ကျလာတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒါကြောင့်မို့လို့လေလက်ရှိ88ရေးချက်ဟလာကျွန်တော်တို့ကျောင်းသားလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေအနေနဲ့တော့လက်ရှိအခြေအနေကိုတော့ပြန်သုံးသပ်ဖို့လိုအပ်ပါတယ်ပြန်သုံးသပ်ပြီးတော့ဟလာကျွန်တော်တို့နိုင်ငံရဲ့ပြည်သူပြောင်းလဲရေးအတွက်ကျွန်တော်တို့ကိုကျွန်တော်တို့ဘယ်လိုတည်ဆောက်မလဲကျွန်တော်တို့ရဲ့ဟလာဟိုပတ်ဝန်းကျင်ဒီကိုဘယ်လိုတည်ဆောက်မလဲနောက်နိုင်ငံရေးအင်အားစုတွေအနေနဲ့ဘယ်လိုတည်ဆောက်မလဲဆိုတာကိုဆက်နေကြပြန်တန်းတုံးတဆန်းစစ်ပြီးတော့ပြင်ဆင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဒေါက်တာရေမျိုးသိန်းကိုမေးချင်ပါတယ်လက်ရှိအာဏာရ NLD ပါတီနဲ့ပတ်သက်လို့ပြောရမယ်ဆိုတော့အာဏာရ NLD ပါတီကလည်း88နောက်ပိုင်းမှာဖွဲ့တယ်သူတို့ကိုယ်တိုင်ပြောတာကလည်း88တပိတ်တီကဥဆောင်လာခဲ့ကြတဲ့ခေါင်းဆောင်တွေနဲ့ဖွဲ့ထားတဲ့ပြည်ငယ်ပါတီတရားဖြစ်ပါတယ်လို့ပြောပါတယ်88မျိုးဆက်နဲ့ဆက်ဆက်ပြီးတော့ပေါ့အဲ့တော့ဒီ NLD ပါတီနဲ့ပတ်သက်လို့ကိုဒေါက်တာရံမျိုးသိန်းကလည်း88မျိုးဆက်ကျောင်းသားခေါင်းဆောင်တူအနေနဲ့ဘယ်လိုသဘောထားရှိပါလဲ
ကျွန်တော်မြင်တာတော့ဒီအမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ပေါ့လေဒီလွှတ်တော်ကိုယ်စားလှယ်တွေထဲမှာကျွန်တော်တို့ဒီ88မျိုးဆက်ကိုဖြတ်တန်းခဲ့တဲ့ပုံကိုယ်တွေရောကျွန်တော်တို့88မတိုင်မီမျိုးဆက်ဒီမှာဖြတ်တန်းခဲ့တဲ့ပုံကိုယ်တွေရောပါဝင်တာကိုတွေ့ရပါလေသို့တော်လည်းပဲဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်တဲ့အစိုးရအဖွဲ့တွေမှာကြီးလိုက်တဲ့အခါကျတော့နော်ဒီ8လုံးမျိုးဆက်ပေါ့လေဒီ88မျိုးဆက်ဒီထုတ်ရှားခဲ့တဲ့လူတွေဖြတ်တန်းခဲ့တဲ့လူတွေအင်မတန်မှနေတာကိုတွေ့ရပါလေ8လုံးမျိုးဆက်တွေ့တဲ့မှာတကယ်လုံးရင်ကိုင်ရင်ရှိတဲ့လူတွေတကယ်လုံးနိုင်ကိုင်နိုင်ရှိတဲ့သူတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီလိုလူမျိုးတွေကိုနော်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နော်ဟိုနာမည်ရွေးကောက်ပွဲကာလတွေမှာလူမှန်နေရာမှာရွေးချယ်ပြီးတော့တုံးလာနိုင်တယ်ဆိုရင်ပို့ပြီးထည့်အောင်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
ချက်လေးကျွန်တော်ပြောချင်တာကအခုကျွန်တော်တို့88လူဆက်လူပြောနေတဲ့အချိန်မှာနော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလွတ်တော်ကြီးအာဏာရပြီးတော့တိုင်းပြည်ကိုမောင်းနှင်နေတဲ့ကာလမှာပဲဘာသာတွေ့လဲဆိုတော့ဒီရှင်းလင်းလုံးမျိုးဆက်ရှင်းလင်းလုံးရဲ့ပတ်သက်တဲ့တော့ပြထိုက်ရဲ့နေရာကပျောက်နေတာကိုသွားပြီးတွေ့ရပါအဲ့ဒါလည်းအင်မတန်မှဝမ်းနည်းစရာကောင်းပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကုကြီးကိုပဲဆက်မေးချင်ပါတယ်ခုနဒေါက်တာရံမျိုးသိန်းကိုမေးခဲ့တဲ့အမေပါဒါပေမဲ့ဥက္ကုကြီးကိုကျွန်တော်88မျိုးဆက်ကျောင်းသားခေါင်းဆောင်တူအနေနဲ့ဖြည့်စေချင်ပါတယ် NLD လက်ရှိအာဏာ NLD နဲ့ပတ်သက်လို့ဒါဟာ88မျိုးဆက်လို့တတ်မှတ်လို့ရလား NLD ရဲ့ရည်တည်ချက်88နဲ့ပတ်သက်လို့ဥက္ကုကြီးအမြင်သိချင်ပါတယ
်ရေဘူးရအားဖြင့်ကကျွန်တော်တို့က88မျိုးဆက်ကျောင်းသားကောင်းဆောင်များဆိုတာနဲ့88မျိုးဆက်လို့ပြောတာတောင်မှနည်းနည်းကွာမယ်လို့ထင်တယ်။ဘာလို့လဲဆိုတော့88မှာပါခဲ့တာကတော့တနိုင်ငံလုံးပါခဲ့ကြတော့88မှာပါဝင်ခဲ့တဲ့ဒူတွေအားလုံးကို88မျိုးဆက်လို့ပြောလို့ရတယ်။အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့2500ကလွတ်လာပြီးတဲ့အချိန်မှာအယူတက်ကဘုံလိုက်ကကျွန်တော်တို့ကိုဒါနာမည်ပေးကမွန်းတက်တာပေါ့လေ88မျိုးဆက်ကျောင်းသားကောင်းဆောင်တွေလို့နာမည်ကမွန်းတက်တာဆိုတော့ဒီနှစ်ခုကနည်းနည်းကွဲတယ်လို့ထင်တယ်ကျွန်တော်ကတော့88မျိုးဆက်ကျောင်းသားလူကြမှုဦးဆောင်ခဲ့သူတယောက်အနေနဲ့ပြောရရင်တော့ဒါလွတ်လပ်ရေးကာလဗိုလ်ချုပ်အောင်ဆန်းတို့ခေတ်ကိုလွမ်းနေလို့ပဲကျွန်တော်ကပြောချင်တယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းရဲ့နိုင်ငံရေးလှုပ်ခဲ့ဟာဒါ1936ပေါ့နော်ဒုတိယကျောင်းသားတပိတ်ကနေလှုပ်ချန်ခံရတဲ့အခြေအကျိုး17နှစ်ပဲရှိတယ်။အဲဒီ17နှစ်တော့တွင်းမှာလွတ်လပ်ရေးရအောင်လုပ်သွားနိုင်တဲ့ဖွဲ့စည်းပုံခြေခံဥပဒေအပါအဝင်လူ့လပ်ပြီးမြန်မာနိုင်ငံအတွက်စီးပွားရေးစီမံကိန်းတွေအုပ်ချုပ်ရေးဆိုင်ရာအလားကျင်းပမှုတွေအများကြီးလုပ်သွားနိုင်တယ်ပြီးတော့တကယ်အရေးချင်းရှိတဲ့လူတွေနဲ့ပဲအပီးပီးမျိုးဆက်အပီးပီးကိုစုစည်းပြီးသွားနိုင်တဲ့အတွက်ကြောင့်လဲဒါလူပုဂ္ဂိုလ်တွေကြောက်ဆုံးသွားရင်တောင်းမှသူတို့ရဲ့ဥဆောင်မှုတွေခေါင်းဆောင်မှုတွေကြံခဲ့တဲ့ကာလကိုကျွန်တော်ကတော့လွမ်းတယ်သတိရတယ်အဲ့ဒီလူမျိုးဖြစ်ရင်ကောင်းပါပဲလို့ဆိုတဲ့အသွေးမျိုးလေးကျွန်တော်မပြခဏဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးအခုတက်စင်ကိုမေးချင်ပါတယ်ခင်ဗျာဒီ88မျိုးဆက်ចောင်းသားလူငယ်တွေဆိုတော့ចောင်းသားခေါင်းဆောင်အုပ်စုတွေဆိုလို့ရှိရင်နိုင်ငံရေးကပြောမယ်ဆိုရင်လည်းဩဇာကြီးတဲ့အခြေအနေမှာရှိပါတယ်နောက်တစ်ဖက်မှာနိုင်ငံရေးကတက်ကြွသူတွေဖြစ်ပါတယ်လူထုကမျှော်လင့်ခဲ့ကြတဲ့လူတွေဖြစ်ပါတယ်ဒါပေမဲ့ဒီနှစ်ကာလနိုင်ငံရေးမှာတစုံတရာပြောမယ်ဆိုရင်88မျိုးဆက်အနေနဲ့ပေါ့ခုနကဒေါက်တာရေမျိုးသိန်းပြောလို့တချို့ဒီမျိုးဆက်တွေမှာပါတဲ့လူငယ်တွေကလွှတ်တော်ထဲမှာရှိနေတာရှိပါတယ်ဒါပေမဲ့တစုတစည်းတဲ့ဘာကြောင့်မဖြစ်နိုင်တာလဲဘာတွေအားနည်းသွားလို့လဲကိုတက်စင်ရဲ့သုံးသပ်ချက်သိချင်ပါတယ်
1990ပေါ့အဓိကအဲ့ဒါဆက်ပြောရအောင်။1990ယူကောက်ပွဲမှာကျွန်တော်တို့ကဒီ Energy Party ဥဆောင်ပြီးတော့နောက်ပြီးတော့ကျွန်တော်တို့ရှေ့ဒီ Music Party ပါမယ်။နောက်ပြီးတော့တခြားသော Music Party ပါမယ်။တခြားသောဒီတိုင်းသားလူမျိုးစုအင်အားစုတွေကျွန်တော်တို့ကမဟာမိတ်ဖွဲ့ပြီးတော့ကျွန်တော်တို့ကဒါစစ်အာဏာရှင်ကိုဖျောက်ချပြီးတော့ကျွန်တော်တို့ဒီလက်ဒီပုစီပန်းနိုင်သွားမယ်ဆိုပြီးယူချက်ရှိခဲ့ကြတယ်။ဒါပေမဲ့အခုနောက်ပိုင်းစီးရင်ဘယ်ဖြစ်လာလဲဆိုတဲ့အခါကျတော့ဒါတည့်တယ်ပြောလို့ရှိရင် Energy Party ဟာတန်တာမဟာမိတ်ဒီတော့ဒီမူစီအင်အားစုကြီးပြီးတော့အဓိကအစကျွန်တော်88မျိုးဆက်เนาะနိုင်ငံရေးမှာဆက်တော့ချင်နေတဲ့နိုင်ငံရေးမှာဆက်ပြီးပေါင်းဝင်ဆောင်ရွက်ချင်နေတဲ့88မျိုးဆက်ဒီအားလုံးကိုလက်တွဲပြုတ်ပြီးတော့တကူရောသွားခဲ့တဲ့အတွက်အခုချိန်မှာဆိုလို့ရှိရင်တော့မဖြစ်တဲ့အချိန်ကြီးမဖြစ်တဲ့အချိန်ကြီးကိုဖြစ်နေလို့ပြောပါအောင်ဆက်တော့လည်းမရဘူးဒီမှာရက်နေတယ်တနေ့လူတွေကလည်းသူတို့အတွက်နိုင်ငံရေးကဆောင်ပေါ်ဝင်ဆောင်ရွက်ချင်နေတယ်လေပူပေါင်းဆောင်ရွက်ချင်နေတယ်အဲ့ဒီအတွက်နေရာမရှိဘူးသူတို့ပူပေါင်းကျေကွတော့ဒီခေါ်မယ်ယူမရှိတဲ့အတွက်အကုန်လုံးတကွဲတရားဖြစ်ပြီးတော့အခုလိုချင်းမရောက်ရှိခဲ့တာတကယ်လို့ပြောရမယ်ဆိုလို့ရှင်ကျွန်တော်အခုကိုယူယူတော့တိုင်းသားပါတီကခေါင်းဆောင်နေရှိတယ်လူတွေခေါင်းဆောင်နေရှိတယ်အရင်ကခေါင်းဆောင်နေရှိတယ်တိုင်းသားပါတီကြီးတနင်္ဂနွေလုံးမှာရှိနေတဲ့ဒီမိုစီအင်အားစုကြီးအကုန်လုံးနဲ့ NLD ပါတီကလက်တွဲပြီးတော့ရှစ်ဆက်သွားမယ်ဆိုလို့ရှင်ဖြစ်နိုင်ရည်ရှိတယ်ဒါနဲ့အဲ့လိုလက်တွဲမသွားဘဲအဲ့ဒီကြီးအကုန်လုံးလက်တွဲထုတ်ပြီးတော့တကွဲသွားပြီးကြောင့်ဘုလို့လက်ရှိအခြေအနေဟာဟုတ်ကဲ့မင်းတို့ကိုပြင်တဲ့အချိန်ကနောက်ပြန်ဆုံးတဲ့အချိန်မျိုးဖြစ်နေရလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ88ဒီဆွေးနွေးပွဲနာအဓိကပါဝင်ဆွေးနွေးပေးတဲ့ဥက္ကူကြီးဒေါက်တာရံမျိုးသိန်းနဲ့ဦးသက်စင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဓာတ်ရဲ့လီလိုက်အစီအစဉ်အချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ပရိသတ်တွေလည်းကျေးဇူးအများကြီးတင်ပါတယ်ဒီမှာပဲညနာခွဲပြီးပါခင်ဗျာ
ကိုတာညံဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာနေတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ချက်ဖြစ်ပါရခင်ဗျာ VOA American တန်ကဗိုလ်တုံးနေမနက်ခေအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီမနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျာ
American သမရအင်ဘူရောကတရုတ်နယ်ကုန်သွယ်ရေးဘက်ကိုနောက်ထပ်အရှိန်မြှင့်မှုအတွက်နီလန်းရှာရမှာမဟုတ်ကြောင်းအရေးချေပြသလိုက်ပါတယ်။ကုန်သွယ်ရေးဆိုင်ရာတရုတ်ညှိနှိုင်းရေးမှုတွေကသူတို့အရင်ကပေးထားတဲ့ဂရီကိုမတီးတဲ့အပြင်တိုးတက်မှုတစုံတရာမပြနိုင်ခဲ့ပေမဲ့အမေရိကန်မျိုးသားစီးပွားရေးကောင်စီအကြီးအကဲလယ်ရီကတ်လိုကကောင်းမွန်တဲ့ယုံကြည်ချက်ထားပြီးအမေရိကန်ဘက်ကတရုတ်နယ်ညှိနှိုင်းမှုတွေလှုပ်ခတ်သလိုဆက်ပြီးလှုံ့ဆော်ခြင်းကြောင်းအင်ကာနေကပြောကြားခဲ့တာပါ။ကက်ရှမီးယားဒေသကိုဒုတိယမြောက်နေ့ဖြစ်နေဆက်ပြီးပိတ်ထားတာနဲ့အတူဒေသရဲ့ကိုပိုင်းအုပ်ချုပ်ခွင့်အထူးသတ်မှတ်ချက်ကိုဖျက်သိမ်းဖို့အတွက်အိန္ဒိယလွှတ်တော်ကအတည်ပြုလိုက်ပြီးတော့ပြည်နယ်ကိုခွဲခြားမယ်ဥပဒေချမ်းကိုလည်းအတည်ပြုလိုက်ပါတယ်။အသွားအလာနဲ့ဆက်သွယ်ရေးတွေလုံးဝပြတ်တောက်နေတဲ့အတွက်အခုလိုအလုံးစုံပြောင်းလဲဆောင်ရွက်ချက်ပေါ်မှာဒေသခံတွေရဲ့သဘောထားကိုသိရဖို့ကတော့တိတ်ကိုခက်ခဲနေပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွဲ့ရဲ့မြန်မာတက်မတော်နဲ့ပတ်သက်ပြီးတနင်္လာနေ့ထုတ်ပြန်ချက်ပေါ်တက်မတော်ဘက်ကရောနိုင်ငံခြားရေးဌာနကပါပယ်ချခဲ့ပါတယ်။ကုလသမဂ္ဂကရောမြန်မာအရေးနဲ့ပတ်သက်ပြီးတရားဖွဲ့စည်းပေးထားတဲ့အချက်လက်ရှာဖွဲ့တိုက်တွန်းချက်တွေအရေးကြီးကြောင်းပြောကြားခဲ့တဲ့ပြင်ဒီအဖွဲ့ရဲ့အကြံပြုချက်တွေကိုအရေးယူဆောင်ရွက်ချက်ဖို့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ဟောင်ကောင်ကျွန်းမှာရင်းနဲ့ဆန္ဒပြသူတွေကြားညပဲအချိန်တမ်းဖက်ထိတ်တိုက်တွေ့ခဲ့ကြတဲ့အထွေထွေဆန္ဒပြပွဲကြီးပေါ်ပေါက်လာခဲ့ပြီးမှတော့မိနဲ့ကစားသူတွေကြောင့်မိဘေးတက်မယ်လို့တရုတ်အစိုးရတာဝန်ရှိသူတို့ကအတိုက်ခံတွေကိုအင်ကာနေမှာပြောပါတယ
်ဗရုံးနဲ့မနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးတာဖြစ်ပါတယ်ခင်ဗျာဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရယ်စမစ်ဖြစ်ပါတယ်ကျွန်တော်ကတော့ရေမင်းထောမှာဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19လိုင်းဒိုမီတာ19လိုင်းဒိုမီတာ25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
Thank you. This program has come to you from the Voice of America, Washington.